ရသေးတယ်ဟင်ညာကတော့ဘုန်းကြီးတနားကြီးတော့ဟောလိုက်ပါတယ်ဟောတဲ့တရားကိုဒီပြိဿတ်ထဲမှာနားခဲ့တဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်မနာရသေးတဲ့ပုဂ္ဂိုလ်တွေလည်းရှိတော့ရှိပါလိမ့်မယ်နော်အားလုံးအတွက်အဆုံးဆုံးပြီးတော့နည်းနည်းလေးဘုန်းကြီးအပြန်ဟောပေးမယ်ဘုန်းကြီးတို့ဝင်းနေတဲ့လေကိုရှုတာပြီရှုမှုတင်ရတဲ့နေရာမှာစိတ်ကလေးကပ်ပြီးရှုလိုက်ရှုလိုက်လို့စိတ်မငြိမ်ရည်တက်တဲ့လေကိုအလုံးပြီးပါဆိုပြီးသင်ပေးတာအဲဒီလိုနိုင်ဝဲတဏှာကြီးကလာတစ်ခိုင်းနဲ့တိုင်းသုံးတိုင်းလေးမတိုင်းစက်လို့ဖြစ်မြင်လာပြီဆိုလို့ရှိရင်တော့အရှိတူကူတယ်အရှိကအသက်ရှင်နေတယ်အတူကအသက်ရှင်ဉာဏ်နဲ့နေလေနေတဲ့အတိုင်းဒီဉာဏ်နဲ့ဉာဏ်နဲ့အတိုင်းဒီနံပါတ်၄ကအရှိနံပါတ်၄ကအတူအရှိတူမှာစီးလေးပိုင်ပိုင်ဖြစ်လာပဲအတူတဖြစ်တော့ဒီအရှိတူမှာကိုယ်ကတဏှာကြီးလာရစက်တယ်ဖြစ်အရှိမြင်ဝတ်စွာကပ်ပြီးပြီးပြီးပြီးအနည်းညာစိတ်ကငြိမ့်နေပြီအနည်းအမြန်ကိုသိနေတယ်ဝင်တဲ့လေတွတ်တဲ့လေနေမှုမြန်မှုကိုသိနေပြီတဏှာကြီးကတဏှာကြီးကတော့မြတ်စွာဘုရားကသိနေပြီဆိုရင်တော့ခေါင်းချင်းကမှနောက်တဲ့ဆင့်တက်နိုင်တယ်အစအဆုံးဝင်တဲ့လေတွတ်တဲ့လေဒီခြေချင်းနဲ့ရှိပါသေးတို့ချင်းနဲ့တို့ပါသေးအစအဆုံးအကုန်လုံးရှင်နေကြကြသိအောင်ရှိပါဒါကအစဒါကအလဲဒါကအဆုံးပြီးလို့လိုက်မှမှတ်ပါနဲ့မှတ်ချင်ရင်အခြေတော်မှာပဲဖြစ်ဖြစ်ဒီအစားဆုံးမှာပဲဖြစ်ဖြစ်ဝင်လေထွက်လေဒီလိုပဲမှတ်နေပါအဲဒီလိုမှတ်နေရတာနေပြီးတော့တဖြည်းဖြည်းစိတ်ကငြိမ်းတဲ့ငြိမ်းလာပြီဆိုရင်တော့ဒီလေးလေးသိမ့်မွေ့ရမယ်ဆိုတဲ့အယူအကျင့်နဲ့ဆက်ပြီးအသက်ရှင်နေခဲ့တော့အစားဆုံးအကုန်လုံးကိုတင်းတင်းကြပ်ကြပ်သိအောင်ရှင်နေခဲ့တော့နမိတ်ကိုပေါ်လာတတ်ပါတယ်နော်ဒီနမိတ်ဒီတဖြည်းပုဂ္ဂိုလ်မှာဝင်နေတဲ့တဖြည်းပုဂ္ဂိုလ်မှာနီးနေတတ်တယ်တချို့ပုဂ္ဂိုလ်ကြတဲ့နမိတ်ကအရင်မပေါ်ပဲအလေးအောင်နေအရင်ဆက်ပြီးပေါ်တတ်တာလည်းရှိပါတယ်အလေးအောင်ကအရင်ဆက်ပြီးပေါ်ရင်လည်းတို့ပုဂ္ဂိုလ်ကအလေးအောင်ကိုနှလုံးမသွင်းမှနဲ့ဝင်မူလရှုမျက်ဖြင့်တဲ့ဝင်ရင်ထွက်လေကိုသာရှုနေရတယ်အဲဒီလိုဝင်တဲ့လေထွက်တဲ့လေကိုရှုနေရတာနေပြီးတော့နမိတ်ကဝင်လေထွက်လေနဲ့တသားတည်းဖြစ်လာပြီဆိုရင်ပထမမိဘရောင်ဖြစ်ပါတယ်မိဘရောင်လေးမှာပေါ်စားမှာမခံရတတ်တဲ့သဘောရှိတဲ့အဲ့အတွက်သုံးမျိုးပေါ်ရောင်ကိုလည်းအာယုံမယူသေးပဲဝင်ရက်သက်လေးကိုလည်းအာယုံယူနေပါယူနေခဲ့တော့လေနဲ့နမိတ်တသားတည်းဖြစ်သွားလိမ့်လေနဲ့နမိတ်ဒီတသားတည်းဖြစ်သွားပြီဆိုလို့ရှိရင်တို့ချင်းကမှလေကိုရှုနေခြင်းဒီနမိတ်ကိုရှုနေခြင်းဖြစ်တယ်နမိတ်ကိုရှုနေခြင်းဟာလည်းလေကိုရှုနေခြင်းဖြစ်သွားတယ်တို့ချင်းကမှနမိတ်ဘက်ကိုဘာဝနာစိတ်ဒီအာယုံမူနေတတ်ပါတယ်နမိတ်မှာပြောင်းပြီးတော့ဘာဝနာစိတ်ကညီဝတ်စွာကပ်ပြီးကြီးနေတတ်တယ်မတီးခဲ့ရင်လည်းတီးအောင်ကြိုးစားရပါတယ်အဲဒီလိုတီးသွားပြီဆိုတော့ကျင်းမျိုးရောင်လုံးညှိထက်တာဖြစ်နေတဲ့နမိတ်ဒီအပြူရောင်အဆင့်တို့ပြောင်းသွားတယ်ဝါကောဆံကတ်တို့ဆုစုပြူနေတဲ့နမိတ်ဖက်တို့ပြောင်းသွားပြီအဲဒီလိုဝါကောဆံကတ်တို့ဆုစုပြူနေတဲ့နမိတ်ကိုတော့ဥက္ကနမိတ်မျိုးရောင်ကတ်တို့ညှိထက်တာရှိနေတဲ့နမိတ်ကိုတော့ပရိကမ္မနမိတ်လို့ဒီလိုခေါ်ပါတယ်သမရိကမ္မနမိတ်မှာညီဝတ်စွာကပြီးဒီနေတဲ့သမာဓိကိုပရိကမ္မသမာဓိနောက်တစ်ချက်ဝါကွမ်းဆံကဲ့သို့ဆုစုပြုနေပြီဆုစုပြုနေတဲ့နမိတ်မှာညီဝတ်စွာကပြီးဒီနေတဲ့သမာဓိကိုလည်းပရိကမ္မသမာဓိလို့ဒီလိုအပြိဓမ္မာတသင်္ကအမိရတဲ့သင်္ကြန်ကျမ်းမှာခေါ်သုံးဆထားပါတယ်သို့တော်လည်းဝိနည်းမဲ့တက္ကရာမှာကတော့ဒီပရိကမ္မတမာတိကိုခဏိကတမာတိဆိုပြီးဒီလိုခေါ်သုံးသပ်ထားတယ်။ဝိနည်းမဲ့တက္ကရာပထမရဲ့သံမျက်နှာ140မှာဖော်ပြထားပါတယ်နော်။အဲ့ဒီအပိုင်းလေးကိုတော့ဘုန်းကြီးပြီးတော့မှတက်ပြီးတော့ဆုံးသွားမှတက်ပြီးရှင်းပြမယ်။ဒီတော့စွတ်စွတ်ပြနေတဲ့ဒီပုဂ္ဂနမိတ်ပါဘာဝနာရှင်ကိုညီဝဆောင်တတ်ပြီးဒီနေ့အောင်ကျွတ်စားခဲ့တော့တဏှာကြီးကတဏှာကြီးကညီဝဆောင်တတ်ပြီးဒီလာပြီဆိုလို့ရှိရင်အလုံးကြီးရင်တောက်ပါနေတဲ့တောင်ရှုကျဲကဲ့သို့ကြီးရင်တောက်ပါနေတဲ့နမိတ်ပဲသို့ကြောင်းသွားတယ်။နမိတ်ဒီအလုံးကြီးရင်တောက်ပါတဲ့နမိတ်အဆင့်သို့ကြောင်းသွားပြီဆိုရင်သူနမိတ်ကိုပရိပါကနမိတ်လို့ခေါ်ပါတယ်။သူကအဆင့်မြင့်သွားတဲ့နမိတ်ပဲ။သူပရိပါကနမိတ်မှာဘာဝနာစိတ်ကိုညီဝစွာကပ်ပြီးဒီနေအောင်ကြိုးစားရတယ်။သူပရိပါကနမိတ်အာယုန်နဲ့ညီဝစွာကပ်ပြီးဒီနေတဲ့တမာတိကြတော့ဥပ္ပဇ္ဇရာတမာတိလို့ခေါ်ပါတယ်။သောဥပ္ပဇ္ဇရတမာတိကိုခိုင်တတ်အောင်လေ့ကျင့်ရတယ်။ဒုနမိတ်မှာပဲဘာဝနာစိတ်ကိုညီဝတ်စွာကပ်ပြီးဒီနေအောင်ကြိုးစားရတယ်။အဲဒီလိုကြိုးစားလိုက်တဲ့အပိုင်းလေးမှာတခါတည်းအောင်ဘုံကြကြပြီးသွားတတ်တယ်။ဘယ်ခါမှလဲလို့မေးတော့ဝိဇ္ဇဝိသရာပိဋိဒုက္ခဣဒ္ဓကရာကိုတဲ့ဒိုင်ခံ၅ပါးကသံအားရည်ပြည့်ပြည့်စုံစုံနဲ့မကျက်နိုင်သေးတဲ့အချိန်ခါမှာခဏခဏဘုံကြကြသွားတတ်ပါလေ။ ဘဝင်ကြသွားတဲ့အခြေအနေကိုယောဂီပုဂ္ဂိုလ်များကဘာပြောတတ်တယ်လဲဘာမှမသိတော့ဘူးယုတ်တင်နာနဲ့အလုံးချုပ်သွားပြီဒီလိုစသည်ဖြင့်ပြောတတ်တယ်ဒီနေရာမှာယုတ်နာလည်းမချုပ်သေးပါဘူးနော်ယုတ်နာသာချုပ်မယ်ဆိုရင်တရားကြီးတွေကဘာကြီးတွေနည်းနည်းရှင်းသွားကြည့်လားယုတ်တင်နာနဲ့အလုံးချုပ်ရင်းသွားပြီဆိုရင်ထိုင်နေတဲ့ပုဂ္ဂိုလ်ရှိပါဦးမလားအဲ့ဒီဘယ်နဲ့ကယုတ်နာချုပ်ပါတယ်ဆိုတဲ့ပုဂ္ဂိုလ်ကဘေးကပုဂ္ဂိုလ်ကအနှံ့ကြည့်ရင်ထိုင်နေတော့မတွေ့နိုင်ဘူးလားကိုယ်ကနေယုံနာနေရှိနေသေးလို့လားမရှိသေးလို့လားလို့မင်းရင်ဘယ်လိုပြောမလဲရှိနေသေးတယ်နော်ယုံနာချုပ်တယ်ဆိုတာကအနုဘာတိတ္တနိဗ္ဗာန်တက်ကိုဝင်ဆောင်တဲ့အခြင်းကမ္မကမ္မဇယုတ်တိအခြင်းအကြံမရှိယုတ်တိနာနေကမ္မဇယုတ်ဥဆောင်နေတဲ့ယုတ်တိနာတိအခြင်းအကြံမရှိချုပ်ရင်းမှုမျိုးတော့ရှိပါတယ်တို့တော့အဲ့ဒီမှာဥဒ္ဒဇယုတ်ကတော့နည်းနည်းကျန်တယ်အလုံးမချုပ်ပါဘူးဥဒ္ဒဇယုတ်ကဒီပြင်းပြေးတာနောက်ပိုင်းတော့ချုပ်သွားပါတယ်ယုံနာချုပ်ရင်းတဲ့ဓမ္မပတ်ဆိုတာကနိရဒ္ဓဓမ္မပတ်တစ်မျိုးရှိပါတယ်။နိရဒ္ဓဓမ္မပတ်ဆိုတာကဓမ္မပတ်ရောဂီဇံဓမ္မပတ်ရှိပါကိုရရှိတော်မူတဲ့အနာဂါယဟန္တာအရှင်မြတ်တို့သာဝင်စားလို့ရတဲ့ဓမ္မပတ်တစ်ခုဖြစ်ပါတယ်။ဘုဒ္ဓရှင်များလည်းဝင်စားလို့မရနိုင်ဘူးသောတပန်တဂရကပုဂ္ဂိုလ်များလည်းဝင်စားလို့မရနိုင်ဘူး။ဇံမရတဲ့ဇံအစိခန့်ကြောင့်နေတဲ့ဒုက္ခဝိပဿနာဖြစ်တော်မူတဲ့အနာဂါယဟန္တာအရှင်မြတ်တို့လည်းဝင်စားလို့မရပါဘူး။ဒါနိရဒ္ဓဓမ္မပတ်ကိုဇန္ဓမာပရှင်ပါကိုရရှိတော်မူတဲ့အနာဂံတော်ကောင်းတွေသာဝင်စားလို့ရတယ်။ယဟန္တာအရှင်မြတ်တွေသာဝင်စားလို့ရရှိကြပါတယ်။ဒါကြောင့်ယုံနာအလုံးခြုံငင်းနေတယ်ဆိုတော့လေဒုနိရဒ္ဓဓမ္မပမှာသိစရိတ်တွေခြုံငင်းသွားတယ်။သိစရိတ်ခြုံငင်းတဲ့အတွက်သိစရိတ်ကြောင့်သင်္ချာဖြစ်ရမယ်စိရိတ်ယုတ်တွေလည်းခြုံငင်းသွားတယ်။ဘာရင်းကြံလဲလို့မေးတော့ကမ္မဇယုတ်ဥဒ္ဒဇယုတ်အာဟာရဇယုတ်တွေကြံနေပါသေးတယ်။အဲ့ဒီနိရဒ္ဓဓမ္မပဟာသန္တာတော်မှာအရှင်အမြင့်ဆုံးဓမ္မပတစ်ခုဖြစ်ပါတယ်။သောဓမ္မပမှာတော့လည်းပဲယုံနာအလုံးချုပ်ရင်းမှုဆိုတာမရှိပါဘူး။နောက်ဒီနဲ့တစ်ဆင့်နေကြတဲ့ဓမ္မပကတော့ခလဓမ္မပဖြစ်ပါတယ်။ထိုခလဓမ္မပကယုတ်ကိဏ္ဍနေဟုတ်တိုင်းမှာသာသိတယ်။အကြောင်းတရားအကျိုးတရားတွေဟုတ်တိုင်းမှာသာသိတယ်။အကြောင်းတရားတွေကဒုယုံနန္ဒကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတာတင်ပြီးတော့ဒုနေညဝိပဿနာရှုလို့ဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့ပေါ်လာတဲ့အရိယာမဉ္ဇာ၊သောရိယာမဉ္ဇာဤနောက်မှာပေါ်လာတဲ့အရိယာဘုံဉာဏ်သောမညာဘုံညာကိုရရှိတော်မူတဲ့တရားကောင်းခြင်းကမိမိတို့ရရှိထားပြီးဖြစ်တဲ့အရိယာဘုကိုအရိယာဖလတမဘတ်ကိုတဖန်ပြန်ပြီးတော့ဝင်စားမယ်ဆိုရင်ဝင်စားလို့ရတဲ့သဘောရှိပါတယ်ဒီတော့ဒီဖလတမဘတ်ဝင်စားတယ်ဆိုတာနဲ့အနည်းဆုံးသောတပတ်ဒီမညာဘုံညာစိုက်ထားပြီးတဲ့တရားကောင်းခြင်းမှာဖြစ်ပါတယ်ရုပ်ဆိုတာဘာမှမသိသေးဘူးနာမ်ဆိုတာဘာမှမသိသေးဘူးအကြောင်းတရားအကျိုးတရားဆိုတာလည်းမသိသေးဘူးမသိတာတွေဘုံကြီးတက်ပြီးတော့ကမဏ္ဍကြောင့်လည်းအဲ့အတွက်မှဝင်ပြီးထိုင်လိုက်တာနဲ့ဖြည်းဖြည်းချင်းဖလားပထမပတ်ဖြစ်ဖို့ဆိုတဲ့အပိုင်းတွေကတော့တော်တော်လေးအနှံ့ဝေးပွားပါတယ်နော်။ဒါကြောင့်ဒီဘဝင်ကြကြနေမှုကိုယုံနာချုပ်ရင်းမှုအဖြစ်နဲ့လက်ခံခဲ့မယ်ဆိုလို့ရှိရင်တော့ထိုရောက်မှုပုဂ္ဂိုလ်အတွက်ရှင့်သွားရမယ်တလန်းနေတာနောက်ကိုပြန်ဆုတ်တဲ့သဘောဖြစ်သွားတတ်ပါတယ်။ကမဏ္ဍတကုကိုအထုတ်လိုက်တဲ့အချိန်ကမှမိမိတို့ပေါင်းများအထုတ်တဲ့ကမဏ္ဍဒီသမထလားဝိပဿနာလားမဇ္ဈိမစိတ်တော့ပဲဝိပဿနာလို့ပဲလက်ခံယုံကြည်ပြီးပေါင်းများအထုတ်လိုက်တဲ့အပိုင်းမှာတခါတည်းရင်တမာတိအတော်တင်ဖြစ်လာရင်ဒီမဝင်ကြဖို့ဆိုတာပေါ်တတ်ပါတယ်။အဲဒီလိုမဝင်ကြမှုကမိမိတို့ကယုံနာတို့ရဲ့ဆုံးရှုံးမှုသဘာဝအယတာတန်ကြီးတို့ကအယတာအဖြစ်နဲ့လက်ခံခဲ့ရင်တော့မိမိအတွက်အညွတ်တုံးသွားပြီတဲ့။ဘာသာတော်မှာရှိရတဲ့ရတဲ့တဲ့မညာဘုံညာဆိုတဲ့အစစ်အမှန်မညာဘုံညာဆိုတဲ့အညွတ်တွေအကုန်လုံးတုံးသွားတာပဲ။ဘာဖြစ်လို့လဲ။ကဲဒီမှာနဲ့မညာဘုံညာနေကိုရအောင်ဆက်လက်ကြကြိုးစားအပ်တော့မယ်ဆိုတော့စိတ်ဓာတ်တို့ချင်းကမှထိုပုဂ္ဂိုလ်တဏ္ဍမှာဖြစ်ကိုအလုံးနဲ့ပါမိနော်ကဲဒီလိုဘုံညာနေတဲ့ချင်းကမှဘာလို့ရမလဲလို့မေးရင်တော့ဒီအာနာပါနပရိဘာကနမိတ်အာယုံမှာပဲဘာဝနာစိတ်ကိုနိဝတ်စွာကပ်ပြီးကြီးနေအောင်စွမ်းအာဇီဝနေတဲ့တရားဝရိအတ္တိကမတိပညာခေါ်တဲ့ဘုံငါးတန်စွမ်းအာဇီငါးကိုထမ်းရန်ပြီးတော့ပဲကြိုးစားရပါတယ်အဲ့ဒီလိုကြိုးစားလိုက်တဲ့အချိန်ကမှဒီအာနာပါနပရိပါကနမိတ်အာယုန်ထဲမှာဘာဝနာစိတ်ကိုတဏှာကြီးနှစ်နာရီကညီဝဆွာကပ်ပြီးဒီနေအောင်ကြိုးစားရတယ်။အဲ့ဒီပိုင်းမှာမမဖက်နေခြင်းနဲ့မမှတ်ပါနဲ့ရတယ်။ဒီအာနာပါနပရိပါကနမိတ်အာယုန်ထဲမှာဘာဝနာစိတ်ကလေးကိုညီဝဆွာကပ်ပြီးဒီနေအောင်သွသွဲထမ်းနိုင်တယ်ဆိုရင်တော့လုံလောက်ပြီဖြစ်ပါတယ်။ဘံကထဲမှာကြောက်ခဲလေးညီပြည့်နေတဲ့ဘံကထဲမှာကြောက်ခဲလေးတစ်ခဲထည့်ထားလိုက်ငြိမ်နေတယ်လို့ဒီနေ့တော့ကနေတဲ့အာနာပါနပရိဘာကနမိတ်အာယုန်နဲ့မှာဘာဝနာစိတ်ကလေးကိုညှိုးဆောင်ကပ်ပြီးဒီနေ့အောင်တာညနေအောင်တာကြိုးစားပါ။ဆိုတော့ဒီနမိတ်ဒီဝေးကနေခဲ့ရင်တော့မခိုင်ကနဲ့သဘောရှိတယ်။ နာဒီရတော့မအထက်နောက်ကဆိုတဲ့အချိန်ကိုထင်ရှားတဲ့နေရာမှာကပ်ပြီးဒီနမိတ်ကပေါ်နေမှာအဲဒီနမိတ်နဲ့တစ်ဆက်တည်းဖြစ်နေဘလောက်ရှည်ရှည်ဘလောက်တူတူဘလောက်ဝိုင်းဝိုင်းဘလောက်ကျဲကျဲရတယ်ဘာမှမဖြစ်ဘူးအနည်းကဆုံးဖြစ်တဲ့ဒီနာဒီရတော့မအထက်နောက်ကဒီနေ့တစ်ဆက်တည်းပေါ်နေပြီဆိုရင်တော့ဒီနမိတ်မှာဘာဝနာစိတ်ကိုညှောစွာကပ်ပြီးဒီနေ့အောင်ကျိုးစားရပါတယ်အဲဒီလိုကျိုးစားလိုက်တဲ့အပိုင်းမှာအလုံးကြီးရင်တော့ကနေတဲ့ဒီအာနာပါနပြိပကနမိတ်ကိုအာယုံယုံပြီးဖြစ်ပေါ်နေတဲ့တမာတိကိုဥပဇရာတမာတိဆိုပြီးဒီလိုသတ်မှတ်ထားတယ်။ဒီလိုတမာတိဘယ်နှမျိုးရှိသွားမလဲ။နှမျိုးနော်။ပရိကမ္မတမာတိဥပဇရာတမာတိသို့မဟုတ်ခဏိကတမာတိဥပဇရာတမာတိဆိုပြီးတမာတိနှမျိုးရှိပြီ။ဒီတမာတိကိုခိုင်ကအောင်လေ့ကျင့်လိုက်တဲ့အချိန်ကမှဇိုင်းကားတွေဟာစွန့်အင်းသာအာပြည့်ရင်ဝဝနဲ့ရှင်ချာချာကြီးယောဂဝဆရာပုဂ္ဂိုလ်ရဲ့ဉာဏ်မှထင်လန်တတ်ပါတယ်။အလုံးစင်တဲ့ဘာနေတဲ့အာနာပါနပြိပါကနမိတ်အာယုန်ထဲမှာမိမိရဲ့ဘာဝနာစိတ်ကိုညှောစွာကပ်ပြီးဒီနေအောင်ကြိုးစားလိုက်လို့တဏှာဤခန့်တဏှာဤခွဲခန့်နှစ်နာရီကတော့ဒီနေပြီထိုင်တိုင်းလည်းရလာပြီအနည်းဆုံးခဲတိုင်းလောက်တော့ရအောင်ကြိုးပမ်းတာပုံကောင်းပါလေအဲဒီလိုကြိုးစားလိုက်လို့အောင်မြင်မှုရရှိပြီဆိုရင်ဒုစင်ကမှာယောဂီသရောကောင်းကဇိုင်းငါးလေးကိုဆင်းရဲနိုင်ပါလေဇိုင်းငါးလေးဒီဘာကိုဖြစ်ဖြစ်နေတယ်လို့မေးတော့ဣဇောကာရဘုံမှာနန္တရားတို့ညီဒီမှာဟရိယဟုတ်သူလောကုံဖြစ်တဲ့နန္တရားတွေလည်းရှိတယ်။ဇဂုဟုတ်သူသောတာဟုတ်သူကန္တဟုတ်သူဇိမဟုတ်သူကာယဟုတ်သူလို့ခေါ်ဆိုအပ်တဲ့အတိဒယောက်ငါးမျိုးကိုဖြစ်ပြီးဖြစ်နေတဲ့နန္တရားတွေလည်းရှိတယ်။ဒီဒီဇာနန္တရားများကတော့ဟရိယဟုတ်သူကိုဖြစ်တဲ့နန္တရားအုပ်စုထဲမှာပါပါတယ်။အဲဒါကြောင့်ဟရိယဟုတ်သူကဘယ်မှာဖြစ်နေတယ်လို့မေးတော့နှလုံးအိမ်အတွင်းမှာဖြန့်တန်းသွားလာနေတဲ့သွေးလေးတွေရှိတယ်။သောတွေးကိုမြည်ပြီးတော့ဟရိယဝုဒ္ဓရောက်ပေါင်းများစွာဖြစ်နေတယ်။ဒါကြောင့်သူဟရိယဝုဒ္ဓဒီကြီးရဘက်ကိုလှမ်းပြီးအာယုံစိုက်လိုက်တဲ့အပိုင်းမှာယောဂီပုဂ္ဂိုလ်များပါတွေ့တတ်တယ်။ဟရိယဝုဒ္ဓကအမြဲတမ်းအင်းရှင်အနေနဲ့မြည်သွဲပြီးဖြစ်ပေါ်နေတဲ့ဘဝင်စိတ်ဆိုတာရှိတယ်။အဲဒီဘဝင်စိတ်ကလည်းပပတရပြုံးပြုံးပြက်တက်လက်လက်တော့ပါနေတဲ့ဒီတမျိုးဖြစ်တယ်ဆိုပြီးမြတ်စွာဘုရားဟောထားပါတယ်။အဲ့စိတ်လေးတစ်ခုဖြစ်ပါတယ်မနောဓဝရလို့ခေါ်တယ်မနောအတိတ်လို့လည်းခေါ်တယ်ဒုဗ္ဗေမနောအတိတ်ကိုယောဂီပုဂ္ဂိုလ်ကသွားပြီးဖြစ်တယ်ဖြစ်လိုက်တော့ဘာဖြစ်တတ်တလဲအဲ့ဒီမှာသာမီးဘုလိုတအခြေခံမရှိခဲ့ရင်တော့ဒီနေရာလေးတွေမှာလမ်းလွတ်တတ်တဲ့ပုံစံတော်တော်ခမ်းမြမ်းများရှိပါတယ်ခொနကသာမဏေကျော်ဒီဆုံးနဲ့ပတ်သက်ပြီးတော့ရှင်းလင်းတင်ပြတော့တယ်ဒကာကြီးကအခြေခံဖြစ်တဲ့အကြောင်းဖြစ်တဲ့ရှင်းသာမဏေကျော်လေးတွေအကြောင်းနဲ့ပတ်သက်လို့အစားပြီးအခြေခံအကြောင်းလေးတွေကိုဆုံးနေပြီးတင်ပြသွားတယ်။ခေါင်းကြီးတော့ဒီပရိယတ်ကြီးဘုရားရှင်ရဲ့ပရိယတ်ကြီးတရားတော်ဆိုတာကဒကာကြီးတွေလောကီဖြစ်စကဏပြောရင်တော့သီယိုရီပါပဲနော်။အဲ့တော့ဒီသီယိုရီသဘောတရားတွေကိုလက်တွေ့ဆိုတဲ့ပရတိပင်နဲ့တွဲပြီးရှင်းလိုက်တဲ့အချိန်အပိုင်းမှာသီယိုရီသက်သက်သာရှိပြီးပရတိပင်မပါဘူးဆိုလို့ရှင်လည်းအောင်မြင်မှုသိပရဏိကရခေါ်တဲ့လက်တွေတက်တက်သာရှိပြီးဒီယိုဒီသဘောတရားအရာရှင်းလင်းတင်ပြနိုင်တဲ့ဆိုအောင်မရှိခဲ့ရင်လည်းအသိဉာဏ်ပညာကိုပြန်ပြုပေးဝေတဲ့အပိုင်းလေးမှာအခက်အခဲတွေများစွာရှိပါတယ်။ဒါတော့ဒီသီယိုရီနဲ့ပရဏိကလို့ခေါ်ဆိုရတဲ့သဘောတရားကြီးရတဲ့လက်တွေကိုပူပြီးကျင့်ရပါတယ်။ဒါနဲ့ဗုဒ္ဓဘိက္ခူမှာကပရိယတ်ဒီသာသနာဆိုတာကဒီယိုဒီပိုင်းဆိုင်ရာလေ့ကျင့်တဲ့အပိုင်းပရိပတ်ဒီသာသနာဆိုတာကဗရဏိကပိုင်းဆိုင်ရာလက်တွေ့ကျင့်တဲ့အပိုင်းဖြစ်တယ်။ဒီနည်းအားဖြင့်တော့ဂန္ဓာဒုရနဲ့ဝိပဿနာဒုရဖြစ်ပါတယ်။ဂန္ဓာဒုရဆိုတာကပရိယတ်ဒီသာသနာဖြစ်တယ်။ပရိယတ်ဒီသာသနာကိုစောင့်ချပြီးလေ့လာတယ်။ဝိပဿနာဒုရဆိုတာကတော့ကုသိုလ်ဝိပဿနာဘာသမထဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုစီးပြန်းတဲ့တောင်းဝန်ကိုရွတ်ဆောင်တာပါပဲ။ဒါနဲ့လိုရွတ်ဆောင်တဲ့အပိုင်းလေးတွေမှာသာဘေခေါ်တဲ့ theory သဘောတရားကလက်တွေ့ခေါ်တဲ့ဒီဝိပဿနာဘာဝနာလုပ်ငန်းရက်တွေမှာဖြစ်ပေါ်လာတဲ့ပြဿနာအရရကိုသူကရှင်းလင်းတင်ပြထားတဲ့ကံတ္တတခုဖြစ်ပါတယ်။ဒီတော့ဒီမွေမနောအကြီးရဲ့ဇွမ်းအားကအာယုံ၆ပါးပြီးဒွါရ၆ပါးမှလာပြီးထင်တယ်ဒီပိုင်းလေးတွေကတော့အမိဒီမှာတင်ကုန်ရင်တော်တော်လေးနားလည်ကြတယ်။ထင်တဲ့ပိုင်းလေးတွေမှာဥပမာယူပါယုံဆလုံးချင်းစက္ခုဒွါရခေါ်တဲ့စက္ခုအကြီးမနောဒွါရလို့ခေါ်ဆိုအပ်တဲ့ဘဝင်မနောအကြီးဒီအကြီးတက်တစ်ခုမှလာလာပြီးထင်တယ်ဒီပင်တပင်မှာငှက်ကလေးတကောင်လာပြီးနားတယ်။နေကလည်းပူနေတယ်ဆိုကြစို့။ဒီကိန်းဒီကိန်းမှာငှက်ကနားလိုက်လို့ရှိရင်ဒီကိန်းရဲ့ဒီကိန်းလှုပ်သွားတာနဲ့ဒီရေကြီးမှာထင်နေတဲ့ဒီကိန်းရဲ့အရေးလှုပ်တာဟာပြန်လူပဲကြ။အဲဒီပုံစံတိုင်းပဲ။ယူပါယုံဒီစက်ကိုအကြည့်နဲ့ဝေမနောအကြည့်မှာလာပြီးရိုက်ခတ်တဲ့အခါပြန်လူပဲရိုက်ခတ်တယ်။ ဒီဥပမာကိုသင်ချအောင်လည်းကြော်ပြကတော့သူရဲ့ဒီပဏိကျမ်းစာတစ်ခုမှာဘယ်လိုဖော်ပြထားသလဲ။ဖန်တုံမန်တုံအလွန်ကြီးတဲ့ဖန်အိမ်မိုင်းကြီးတစ်ခုရှိတယ်။အလဲကောင်းမှလည်းဖန်တုံလေးတစ်လုံးကြီးလင်းနေတဲ့ဖန်တုံလေးတစ်လုံးထည့်ထားတယ်။နေအောင်ကြီးကအပြင်အလွန်နဲ့အထဲမှာရှိတဲ့ဖန်တုံဒီနှစ်ခုကိုရိုက်ခတ်လိုက်တဲ့အခါကျန်းသူရိုက်ခတ်တယ်လို့ပဲတဲ့နော်။ဒီလိုမှအကြည့်တတ်တွေကအနှံပြရှိတယ်။ဒါတော့ဒီဆက်ကုအကြည့်နဲ့ဝင်မနှောင်းကြီးကိုလာပြီးတော့ယူပါယုံကရိုက်ခတ်တယ်ရိုင်းသူပဲရိုက်ခတ်တယ်။နာကြီးနဲ့ဝင်မတော်ကြီးကိုလာပြီးတော့အတန်တတရောက်ကရိုက်ခတ်တယ်။ရိုင်းသူပဲရိုက်ခတ်တယ်။နှကောင်းအကြီးနဲ့ဘဝင်မတော်အကြီးကိုအနန္တကန္တရောက်ကလာပြီးရိုက်ခတ်တယ်။ရိုင်းသူပဲရိုက်ခတ်တယ်။လျာအကြီးနဲ့ဝင်မတော်ကြီးကိုရတရောက်ကလာပြီးရိုက်ခတ်တယ်။ရိုင်းသူပဲရိုက်ခတ်တယ်။ကိုအကြီးနဲ့ဘဝင်မတော်အကြီးကိုခွတ်တော်ဘာရောက်ကလာရိုက်ခတ်တယ်။အပိုက်မှလည်းရိုင်းသူပဲရိုက်ခတ်တယ်။အလားတူပဲဓမ္မရောက်အမိရတဲ့တရားစုကြီးကမနောဒရမှာလာထင်းတဲ့အခါတော့မဟုတ်ဘဝေမနောအကြီးကိုလာပြီးရိုက်ခတ်တဲ့အခါဘဝေမနောကြီးမှာလာထင်းတဲ့အချိန်အခါမှာဓမ္မယုတ်တရားတွေဒီဘဝေမနောအကြီးကိုလှမ်းပြင်ကြည့်လိုက်ရင်အလုံးတွေ့နေရတယ်။သူကတော့ရိုက်ခတ်တယ်လို့အရင်တော့အပြင်မသုံးဘူးနော်။ထင်းတယ်လို့ပဲသုံးပါလေ။ဒါတော့အဲ့ဒီဓမ္မယုတ်အမိရတဲ့တရားတွေကဘာတရားတွေလဲလို့အမေတော့သိလို့ကျန်လေးကပြောနေတယ်ခဏကဒကာကြီးတွေရှင်းလင်းတင်ပြသွားတဲ့ရှင်သာမဏေဘုရားမှာသင်ရတဲ့ကျမ်းစာလေးတစ်ခုအဘိဓမ္မာတအသင်္ကလို့ခေါ်ပါတယ်။ဒီအဘိဓမ္မာတအသင်္ကအမည်လေးအမည်ရှိနေတဲ့ကျမ်းစာမှာအရှင်သုတ္တရမထေရကဓမ္မယုံ6မြို့ကိုဖော်ပြထားတယ်။ဘယ်လိုဖော်ပြထားလဲ။ဓမ္မရမဏပဏပတ္တာဒုက္ခမရောပစေနစေတိကနိဗ္ဗာန်ပိညာတိဝစေနသဒအသင်္ကရှိတိ။ဓမ္မယုံ6မြို့ရှိတယ်ဆိုပြီးဖော်ပြထားတယ်။နံပါတ်1ပတ္တာယုံ5ခုမျက်စီအကြည့်သက္ကုပတာဒမျက်စီအကြည့်သောတာပတာဒနာအကြည့်ကာဏပတာဒနှာခေါင်းအကြည့်ဇေဝပတာဒလျှာအကြည့်ကာယပတာဒကိုယ်အကြည့်ဆိုပြီးတော့အကြည့်ရောက်၅ခုအကြည့်ရောက်၅ခုဒီလေဓမ္မယုံပဲဖြစ်တယ်ဝိမာယုံသတ္တယောကန္တယောရတယောဖုဒ္ဓဘာယုံလို့ခေါ်ဆိုအပ်တဲ့အာယုံယုတ်က9မျိုးရှိတယ်အဲ့ဒီအာယုံယုတ်9မျိုးနဲ့ဒီအကြည့်ရောက်9မျိုးပေါင်းလိုက်မယ်ဆိုလို့ရှိရင်12ခုအဲ့ဒီ12မျိုးသောယုတ်တွေကရှင်နေတဲ့ယောဂဝဇ္ဇရာပုဂ္ဂိုလ်ရဲ့ဉာဏ်မှာခင်လည်းမြင်လို့ရတဲ့အတွက်သူတို့ကိုအောလာရိကယုတ်လို့ခေါ်ပါတယ်။အဲ့ဒီအောလာရိကယုတ်တွေကိုလှုပ်လိုက်ရင်ကျဉ်ချန်နေတဲ့ယုတ်28ပါးမှာကျဉ်ချန်နေတဲ့16မျိုးသောယုတ်ကိုဒုက္ခမယုတ်လို့ခေါ်တယ်။အဲ့ဒီဒုက္ခမယုတ်တွေကလည်းသိမ့်မင်းနူးညံ့တဲ့ယုတ်အဲ့ဒီယုတ်တွေလည်းဓမ္မယုတ်ပါပဲ။စေအလုံးတွေလည်းဓမ္မယုံစေတသိက်အလုံးတွေလည်းဓမ္မယုံပဲနိဗ္ဗာန်တွေလည်းဓမ္မယုံပြညာတွေလည်းဓမ္မယုံဆိုပြီးတော့ဒီလိုဖော်ပြထားတယ်ခုအလေးအလုံးကြည်လင်တောက်ပါနေတဲ့အာနာပါနပရိဘာကနမိတ်ဆိုတဲ့ပြညာဟာလည်းဘာအယုံလဲလို့မေးရင်ဘယ်လိုပြင်းမလဲဓမ္မယုံထဲမှာပါနေတယ်နော်ကတိုင်းပရိဘာကနမိတ်အစရှိတဲ့ကတိုင်းအယုံတွေဟာလည်းဓမ္မယုံထဲမှာပါနေပါတယ်ပြညာအယုံတွေပဲအဲ့ဒီပြညာအယုံတွေကမနောဒွါရမှာလာလာပြီးခြင်းလေဆိုတဲ့ဒီကံတကူရှိနော်။ဘုန်းကြီးဒီဒီကံမှန်မှန်မှန်ကိုယောဂီပုဂ္ဂိုလ်တွေကိုတတော်ခမ်းမြမ်းသုတေသနာပြည့်ကြည့်ပူပါတယ်။နမုနာဆိုကြပါစို့။ရေရကုန်ပြန်မှာပန်းလှူတယ်ဆိုတဲ့အာယုန်တစ်ခုကိုနှံပြီးအာယုန်ယူကြည့်ပါ။တနည်းရေရကုန်စေကြီးတော်ကြီးကိုသံအာယုန်ယူကြည့်ပါ။ယောဂီပုဂ္ဂိုလ်ကဒီဘဝမနောအကြည့်တကိုစနစ်တကျလင်းကြီးတတ်ပါစေ။ဘဝမနောအကြည့်တသုံးဖို့အကြည့်တ6ပါးလုံးကိုစနစ်တကျလင်းကြီးတတ်ပါစေ။လေလေတဲ့ယောဂီမဟုတ်ဘူးရေရကုန်ဖျားကိုလာအာယုံယူလိုက်တဲ့အချိန်ခါမှာရေရကုန်စီရိုကြီးသည်ဒီဘွေမနောအကြီးမှာလာပြီးတော့ထင်းနေတယ်။စိတ်ကအပြင်ထွက်တာတော့မဟုတ်ဘူး။မိမိရဲ့မနတိကာရခေါ်တဲ့နှလုံးသွင်းမှုကိုအခြေခံပြီးတော့အာယုံကြီးကဒီဘွေမနောဒွါရမှာလာလာပြီးထင်းတယ်။သို့မဟုတ်ဒွါရ၆ပါးမှာလာလာပြီးတော့ထင်းတယ်။ဒါပြီးတော့ယောဂီမဟုတ်ဘူးအများစုကသို့မဟုတ်ပုဂ္ဂိုလ်တော်ခမ်းမြမ်းများကတော့စိတ်ကအပြင်းသိပ်ထွက်တယ်ဆိုပြီးဒီလိုပြောတယ်။စိတ်ဒီဟရိယဥဒ္ဓကိုမိဖြစ်တဲ့စိတ်ရှိတယ်။မျက်စိအကြည့်ညာကြီးနှာခေါင်းကြီးရှားကြီးကိုယ်ကြီးကိုမိဖြစ်တဲ့စိတ်တွေရှိတယ်။ဒီအကြည့်တ6ပါး၊ဒွါရ6ပါးတွေမိမိခန္ဓာအင်းအတွင်းမှာသာရှိပါတယ်။ခန္ဓာအင်းရဲ့ပြင်ဘက်မှာမရှိဘူး။ခန္ဓာအင်းပြင်ဘက်မှာရှိတဲ့အကြည့်တ6ပါးကမိမိနဲ့မဆိုင်ဘူး။မိမိနဲ့ဆိုင်နေတာကမိမိမှန်တမ်းမှာဖြစ်ပေါ်နေတဲ့ဒီအကြည့်တ6ပါးပဲရှိတယ်။နန္ဒရာတို့ဒီအကြည့်တ6ပါးကိုဆွမ်းမိပြီးတော့ဒိုင်းရအယုံတွေကလာရိုက်ခတ်တဲ့အခါမှာဖြစ်ပေါ်လာတဲ့ဓမ္မသဘာဝတွေသာဖြစ်တယ်။ပြီးတော့အကြည့်တ6ပါးကမိမိရဲ့ကိုယ်ရင်းအစ္ဆဒအနန္တမှာရှိတဲ့အတွက်ဒီအကြည့်တ်ဒီမနောအကြည့်တ်ကိုမနောဟောဟရိယဝတ္ထုကတော့မကြည့်ဘူးနော်။ အရိယဝိသုကမိသတိဖြစ်ပေါ်နေတဲ့ဝိမနောအကြည်တကတာကြည်တယ်ပြောတာပါဒီတော့ဒီအကြည်တ၆ပါးကိုအစပြုပြီးဖြစ်ပေါ်သွားတဲ့နန္တရားတွေဟာလဲအတုသဖြင့်ခုပြောနေတဲ့ခြေကုံပြားကဲ့သို့ပညာကိုအာရုံယူပြီးတော့နော်ပညာဆိုတာကအတုံးခက်ကြီးပြောတာပါနော်ခြေကုံစိတ္တဆိုတဲ့ပညာအတုံးခက်ကြီးကိုအာရုံယူပြီးတော့ရှုလိုက်တဲ့အခါမှာဒီအာရုံကြီးကဝိမနောကြီးမှာလန့်ချင်းနေထင်လိုက်တဲ့အချိန်ကမှခြေကုံအာရုံကိုနှမ်းပြီးသိနေတဲ့ကုသိုလ်သောမနောဒါရင်ကဝိတိသောစိတ်အစဉ်တွင်ဖြစ်ပေါ်သွားတယ်။အဲဒီအာကုသိုလ်သောမနောဒါရင်ကစိတ်အစဉ်တွင်ဖြစ်ပေါ်တဲ့အချိန်ခါမှာဘဝမနောကြီးကရပ်သွားတယ်။ဒီမှာကုသိုလ်သောမနောဒါရင်ကသောဝိတိစိတ်အစဉ်တွင်ကလည်းကြီးပါတယ်။သောဝိတိစိတ်အစဉ်တွင်ဆုံးသွားပြီဆိုရင်ဘဝမနောကြီးကပြန်ပေါ်လာတယ်။အဲဒီပုံစံအတိုင်းပေါ့နော်။ကုလည်းပဲယောဂီပုဂ္ဂိုလ်ကအလွန်ကြည်လင်တော့ပါနေတဲ့အာနာပါနပရိပါကနမိတ်ကိုအာရုံယူပြီးတော့ရှုပ်နေတယ်။ကျွနေလိုက်တဲ့အပိုင်းလေးမှာဒီကျင်ရင်တော့ပါနေတဲ့အာနာပါနပြိပါကနမိတ်ကိုအာယုံယူပြီးဖြစ်ပါတဲ့ဇိုင်းငါးတွေကိုရှင်းရှင်းတဲ့အချိန်ခါမှာတို့ရောက်ပြီပုဂ္ဂိုလ်ကတို့ဇိုင်းငါးတွေကမနောဘဝင်မနောကြည့်တဲ့ကိုအစွတ်ပြုပြီးဟရိယဝတ္ထုကိုမိလို့ပြီးဖြစ်ပေါ်တဲ့အတွက်ဟရိယဝတ္ထုရှိရာနှလုံးအိမ်ဘက်ကိုလှမ်းပြီးကြည့်လိုက်တဲ့အချိန်ခါမှာဗန္ဓိတတလေနော်အဲ့ဒီအာနာပါနပြိပါကနမိတ်ကြီးကဒီဘဝင်မနောအချိန်မှာလန်လာပြီးရှင်းနေတယ်ခင်ဗျားတို့ဆိုတဲ့ဒီသဘောတရားကိုအမိဓမ္မာစိက္ခာကိုသဘောနားမလဲတဲ့တချို့ပုဂ္ဂိုလ်များမသိဘူးတဲ့ပုဂ္ဂိုလ်များကြတော့ဗာပြောတယ်ဒီနှကောင်းကရှင်နေတဲ့ဒီနမိတ်ကြီးနဲ့နှလုံးနဲ့တစ်ဆက်တည်းဖြစ်ဖြစ်နေတယ်ဗျာဆိုပြီးတချို့ကအလိလိုလှောက်တယ်ဒီလျှောက်တာမှလားမှန်လားလို့မင်းရင်ဘယ်လိုဖြစ်မလဲမှန်ပါတယ်နော်မှန်ပေမဲ့လို့သူကအမိဓမ္မာစိက္ခာကိုစိတ်တည်းကြတယ်သင်္မထတတ်တဲ့အတွက်သူနားလဲတယ်လို့သူကပြောလိုက်တယ်တစ္ဆေတဖြစ်တာတော့မဟုတ်ဘူးဒီအလွန်ကျင်းလင်းတော့ပါနေတဲ့အာနာပါနပရိပါကနမိတ်ကဘဝင်မနောအကြည်မှလှမ်းကြည့်လိုက်တော့ဘဝင်မနောကြည့်မှဒီနမိတ်ကြီးကလန်လန်ထင်းနေတာခြေကုံပြားကလည်းအာယုံယူလိုက်တဲ့အချိန်ကမှခြေကုံစီတော်ကြီးဆိုတဲ့နမိတ်ကြီးဘဝင်မနောအကြည်ထဲမှာလာပြီးထင်းနေသလိုအလွန်ကျင်းလင်းတော့ပါနေတဲ့အာနာပါနပရိပါကနမိတ်ကိုလည်းအာယုံယူလိုက်တဲ့အပိုင်းမှာလည်းဒီကျင်းလင်းတော့ပါနေတဲ့အာနာပါနပရိပါကနမိတ်အာယုံကြီးကဘဝင်မနောအကြည်မှလာပြီးတော့ထင်းနေတယ်အဲ့ဒီတော့ထင်းနေတဲ့အချိန်ခါမှာနမိတ်ရဲ့ဇွန်းရင်ကသိတ်ထက်မြက်စုချက်မယ်သိတ်ကျေပြမယ်ဆိုရင်ယောဂီပုဂ္ဂိုလ်ကဒီနမိတ်ကိုတစ်ဆက်တည်းနှလုံးအိမ်နဲ့တစ်ဆက်တည်းဖြစ်နေတယ်လို့ဒီလိုသွားပြီးထင်ထက်တာပါနော်ပြီးတော့ဒီနေရာမှာဇိုင်းကဘယ်ပုံဘယ်ပတ်ဗဏ္ဍာအဖြစ်ဆင်ခြင်မလဲဆိုတဲ့အပိုင်းလေးဝင်လာတယ်ဝင်လာတဲ့အချိန်ခါကျတော့ဇိုင်းက၅ပါးကိုသဘောပေါက်ထားဖို့ချိန်ညှက်ထားဖို့လိုပါတယ်ဇိုင်းက၅ပါးကပါလေညကလည်းဟောခဲ့ပါတယ်ဝိတ္တဝိစာရပီတိဒုက္ခဧကကတဝိတ္တအလွန်ကြည်လင်တော့ပါနေသည့်အာနာပါနပရိပါကနမိတ်အာယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြခြင်းသဘောဝိဇာရအလွန်ကြည်လင်တော့ပါနေသည့်အာနာပါနပရိပါကနမိတ်အာယုံကိုထက်ခါတက်ခါသုံးသပ်ခြင်းခြင်းနေခြင်းသဘောပိဋိအလွန်ကြည်လင်တော့ပါနေသည့်အာနာပါနပရိပါကနမိတ်အာယုံကိုနှစ်သက်နေခြင်းသဘောဒုက္ခအလွန်ကြည်လင်တော့ပါနေသည့်အာနာပါနပရိပါကနမိတ်အာယုံဤအယတာကိုချမ်းချမ်းသာသာခံစားနေခြင်းသဘောဧကကတအလွန်ကြည်လင်တော့ပါနေသည့်အာနာပါနပရိပါကနမိတ်အာယုံတစ်ခုသည်ပေါ်သို့စိတ်ကြရောက်တည်ငြိမ်နေခြင်းသဘောပေါင်းလိုက်တဲ့သဘောတရားကလည်းခုလေငါ့ကိုဒီပရမသမဒီဆိုင်ကငါ့ဘကသင်ချနေပါလေအဲဒီအချိန်မှာစင်ကျင်စပုဂ္ဂိုလ်ကတခါတည်းဟန်မသိရင်တခုဆိုလို့ရှိရင်တော့ဒီသဘောတရားတွေကိုနားမလည်ရှိတတ်တယ်။နားမလည်ရှိတတ်တော့ဒီသဘောတရားလေးတွေကိုကြည့်နေအောင်သဘောကိုဆိုင်အောင်ပထမနှုတ်နဲ့လေ့ကျင့်ထားရတယ်။နောက်စိတ်နဲ့လေ့ကျင့်ထားရတယ်။ပြီးတဲ့ကအခုလောအာနာပါနကြည်နေတော့ပါအနေနဲ့အာနာပါနပြိပါကနမိတ်အာယုံမှာဘာဝနာစိတ်ကိုတဏှာကြီးလောက်ကတ်အောင်ငြိမ်အောင်ဒိဋ္ဌံပြီးထိုင်ရတယ်။တဏှာကြီးလောက်ပြည့်တဲ့အချိန်ကကြတော့မှနလောရေဟရိယဝတ္ထုရှိရဘက်ကိုလှမ်းကြည့်လိုက်တဲ့အချိန်ခါမှာဒီပရိဘကနမေကြီးကဝေမနောကြီးမှာသွားပြီးတော့ရိုက်ခတ်နေတာတွေ့လိုက်။သွားပြီးချင်းနေတာတွေ့လိုက်။အဲဒီဝေမနောကြီးမှာဒီပရိဘကနမေချင်းနေဒီပရိဘကနမေကိုအာယုံပြုတ်ပြီးဖြစ်ပေါ်လာတဲ့ဒီဝိတ္တဆိုတဲ့ဇိုင်းကကိုပထမဆင်ခြင်ကြည့်ပါ။ဒီလေတော့ပါနေတဲ့အာနာပါနပရိဘကနမေအာယုံပေါ်တော့စိတ်ကိုရှေ့ရှုတင်ပေးနေတဲ့သဘောလေးကိုမြင်အောင်ကြည့်။ဓမ္မတကဆင်ခြင်ကြည့်ရ။သင်္ကြန်ကြည့်လိုက်တဲ့သဘောမပေါက်ရင်ခုနကကျင်းလင်တော့ပါနေတဲ့အာနာပါနပရိပါကနမိတ်ကထိုးချင်းကမှခိုင်ကနေပြီးဖြစ်တဲ့အတွက်လွန်းလွန်းနဲ့ပြောက်မသွားဘူးပြောက်မသွားတဲ့အတွက်ထိုးပုဂ္ဂိုလ်ကမလုပ်ရမလဲထိုးကျင်းလင်တော့ပါနေတဲ့အာနာပါနပရိပါကနမိတ်ကိုယ်ပဲပြန်အာရုံယူပြီးတော့ဘာဝနာစိတ်ကိုငြိမ်တော့အောင်ပြန်ရှုပါ၅မိနစ်၃မိနစ်၃မိနစ်စတဲ့ချိန်ညီမစွာကပ်ပြီးတီးပြီးဆိုရင်ထိုးချင်းကမှတစ်ဖန်ပြန်ပြီးတော့ကြည့်လိုက်ပါကြည့်လိုက်လို့ချင်းဒီဝိတ္တဆိုတဲ့သဘောတရားလေးချင်းချင်းရှားရှားသဘောပေါက်သွားတယ်သဘောမျှတာဖြစ်တယ်နော် အဲအဲ့ဒီဝိညာဉ်ကိုသဘောပေါက်ပြီဆိုရင်ဝိဇာရကိုဆက်ဆင်းခြင်းကြည့်ဝိဇာရကိုဆင်းခြင်းနဲ့သဘောပေါက်ရင်ပီတိကိုဆက်ဆင်းခြင်းကြည့်ပီတိကိုသဘောပေါက်ပြီဆိုရင်ဒုက္ခကိုဆက်ဆင်းခြင်းကြည့်ဒုက္ခကိုသဘောပေါက်ပြီဆိုရင်ဧကဂတံခေါ်တဲ့သမာဓိကိုဆက်ပြီးဆင်းခြင်းကြည့်ပါပေါင်းလိုက်တော့ဇိုင်းငါးပါးနှစ်ပါးလဲငါးပါးအဲ့ဒီဇိုင်းကငါးပါးကိုတလုံးစီဆင်းခြင်းလို့ကျွမ်းကျင်လာတဲ့အချိန်ကမှဒီဇိုင်းကငါးပါးကိုပြန်သူထင်အောင်တဖန်ပြန်ပြီးတော့ဆင်းခြင်းရတယ်ဆင်းခြင်းတဲ့အပိုင်းမှာဘယ်လိုဆင်းခြင်းမလဲလို့မေးရင်တော့ဒီကျင့်တဲ့တော့ပါနေတဲ့အာနာပါနပရိပါကနမိတ်ကိုပဲအာယုံယူပြီးတော့ဘာဝနာစိတ်ကိုငြိမ်းဝတ်တော့အောင်ပြန်ပြန်ပြီးရှုပေးရတယ်ဒါလေးငြိမ်းပြီးအပ္ပနာဇန်သမာဓိတော့ဆိုင်တော့ပြီးလို့ယူဆရတဲ့အချိန်ကမှနှလုံးအိမ်ကိုပြန်ပြန်ပြီးတော့ဟရိယဝုဒ္ဓရှိရဘက်ကိုပြန်ပြန်ကြည့်ရပါတယ်အဲဒီတော့ထက်ကတက်ကလေ့ကျင့်မှများလာရင်တော့ဇိုင်းကားဒီဟာဉာဏ်ဉာဏ်နဲ့ပါသင်္ချာလာလိမ့်မယ်အဲဒီတော့ဇန်နေင္ကာရီပြန်သူဉာဏ်နဲ့ပါသင်္ချာလာပြီဆိုလို့ရှိရင်တော့ဝိသိဘောငါတ္တနိုင်နေအောင်တော့ထပ်ပြီးတော့လေ့ကျင့်ရပါတယ်ဝဠိဘောင္ကတံဆိုတာကဘာဝဇ္ဇနာဝဠိဆိုတာကဇိုင်းငါကိုဆင်းခြင်းနေတဲ့သစ္စာဝေခဏဇောဝိတိရှိပါတယ်မနောဒရဝဇ္ဇံဇောခုနှစ်ခြင်းဖြစ်ပါတယ်မနောဒရဝဇ္ဇံဖြင့်လည်းဇိုင်းငါတွေကိုလိုတဲ့ပုဂ္ဂိုလ်နဲ့ဆင်းခြင်းလို့ရအောင်လေ့ကျင့်နှစ်ရင်တာကအောဇ္ဇနာဝတိလို့ခေါ်တယ်သစ္စာဝေခဏဇောတွေနဲ့လည်းဒီဇိုင်းငါတွေကိုလိုတဲ့ပုဂ္ဂိုလ်နဲ့ဆင်းခြင်းနေပြီဆိုလို့ရှိရင်ဒါသစ္စာဝေခဏဝတိလို့ခေါ်ပါတယ်လိုတဲ့ပုဂ္ဂိုလ်အချိန်ပြည့်ဆင်းခြင်းလို့ရအောင်လေ့ကျင့်ထားရတယ်နောက်တစ်ခုဓမ္မဝိသနာဝတိဆိုတာကဒီဇံကိုအချင်းချင်းဝင်စားလို့ရအောင်သိကျင်ထားရတယ်။ဘုဒ္ဓနာဝတိဆိုတာကဇံကိုအချင်းမွေးဓမ္မထလို့ရအောင်သိကျင်ထားရတယ်။အနိဒ္ဒနာဝတိဆိုတာကဓမ္မိနိဒိဋ္ဌယံဓမ္မိနိဒိဋ္ဌနေအောင်တဏှာဤဒိဋ္ဌယံတဏှာဤဒိဋ္ဌနေအောင်နာနာဤဒိဋ္ဌယံနာနာဤဒိဋ္ဌနေအောင်သိကျင်ထားရတယ်။အဲဒီသိကျင်က၅မျိုးနိုင်နိုင်နည်းနည်းဖြစ်ပြီဆိုရင်တော့ဝတိဘော၅တာနိုင်ပြီလို့ခေါ်ရပါတယ်။အဲ့ဒီလိုဝတိဘောငါးတာနိုင်ပြီဆိုလို့ရှိရင်ဘာဖြစ်မလဲ။ဝိဝိဇေဝကံမေဟိဝိဇာအကုဒလေဟိဓမ္မေဟိတဝိကေကံတဝိဇာရံဝိဝေကေသပိတိတုကံပရမသနာဥပဒံပိဇာဝိဟရတိ။သီတဘိကဝေဘိက္ခုဝိဝိဇေဝကံမေဟိဝိဇာအကုဒလေဟိဓမ္မေဟိတဝိကေကံတဝိဇာရံဝိဝေကေသပိတိတုကံပရမသနာဥပဒံပိဇာဝိဟရတိ။ဘိက္ခဝေစေတယံတို့ဣဒအင်္ဂါပြာရှိသာသနာတော်များအတွင်း၌ဘိက္ခုယောဂဝန္တရယဟန္တောတိဝိဝေဇေဝကာမိဟိကာမိယုဒ္ဓကမ္မပိရိနာကမ္မတို့မှာဝိဇေဝကိစ္စတိဖြစ်ရသလျင်အကုသလေဟိဓမ္မိဟိအကုသောတရားတို့မှာဝိဇေဝကိစ္စတိဖြစ်ရသလျင်သာဝိတကံသာဝိတကဝိတ္တဉ္စီတကွာဖြစ်သောသာဝိဇာရဝိဇာရဉ္စီတကွာဖြစ်သောဝိဝေကဇံနိဝရဏတရားကိစ္စချင်းကြောင့်သင်္ချာဖြစ်ပေါ်၍လာရသောပိဋိဒုက္ခနှစ်သက်ချင်းပိဋိချမ်းသာခြင်းဒုက္ခရှိသောပရမဇာနံပရမဇံတို့ဥပါဒံပစ္စပြည့်စုံစေ၍ပရမဇာနံပရမဇံကိုဥပါဒံပစ္စပြည့်စုံစေ၍ပရမဇာနံပရမဇံတို့ဥပါဒံပစ္စကရောက်ရဝိဟရတိနေရီမိဤဒီလိုပြဟောထားတယ်ပရမဇံသမာဓိတို့ဆိုင်ပြီလို့ဆိုလိုပါတယ်အဲဒီလိုပရမဇံသမာဓိတို့ဆိုင်သွားပြီဆိုရင်ထိုသမာဓိကိုဘာသမာဓိခေါ်လဲအပ္ပနာသမာဓိလို့ခေါ်ပါတယ်။ပေါင်းလိုက်တော့သမာဓိဘယ်နှမျိုးဖြစ်သွားလဲ ?3 မျိုး။ပရိက္ခာမသမာဓိ၊ဥပ္ပစာရသမာဓိ၊အပ္ပနာသမာဓိ။နောက်တစ်နည်းကတော့ခဏိကသမာဓိ၊ဥပ္ပစာရသမာဓိ၊အပ္ပနာသမာဓိဆိုပြီးတော့သမာဓိ5မျိုး။အဲ့ဒီသမာဓိ5မျိုးနဲ့ရှင်းပြပြီးတော့ဒိဋ္ဌိပတ္တိတရားထင်တာသိပြီးတော့အကောင်လာတယ်။5မျိုးအပြားရှိတဲ့ဒိဋ္ဌိတရားတွေလည်းပေါ်လာတယ်နော်။လိုင်းခတယ်လို့ဒီတဲ့တလုံးဒီလုံးကိုပြန့်နှံ့ထုံနေတဲ့ပိဋိစသည်ဖြင့်ပိဋိအမျိုးမျိုးတွေပေါ်လာတတ်ပါတယ်။ဒုတိယကမှာယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာသမာဓိ၃မျိုးပေါ်လာတဲ့အကြောင်းကိုဝိသုဒ္ဓိမေအထက်ကရကရှင်းနေတင်ပြထားတယ်နော်။ဘာဝနိတာပိစ္ဆဝိတာပိဋိကပ္ပကဏ္ဍိပရိပကံကိစ္ဆံတိလူဝိတံပတ္တေပရိပုရေတိကာယပတ္တေသစိတ်တပတ္တေသာ။ခောတိကပိဋိအစရှိတဲ့၅မျိုးသောပိဋိကြားဘူးကြပါလိမ့်မယ်နော်။ယဉ်မဉ္ဇဉ်ထယောဖြစ်ပေါ်နေတဲ့ပိဋိလူရတဲ့တကယ်တော့လိုင်းဘုရားတကယ်တော့ယင်းထဲမှာအလေးလိုက်အလေးလိုက်တက်လာတဲ့ပိဋိဝါကွမ်းကိုစီစဉ်ထားလိုက်တယ်လို့တစ်ကောင်လုံးထုံပြီးပြန့်နှံ့သွားတဲ့ပိဋိအစကြီးတွေကကောင်းဝင်ကိုပြန်တက်နိုင်တဲ့ပိဋိကြွနေတဲ့ပိဋိပေါ်နေနော်တခါတည်းရောက်ပြီးပုဂ္ဂိုလ်များကထိုင်နေတာကိုထိုင်မှတော့မသိဘူးအပေါ်ကြွကြွတက်နေတယ်လို့ဒီလိုယူဆရတဲ့ပိဋိမျိုးတွေပဲအဲ့ဒီ၅မျိုးသောပိဋိတွေဘာဖြစ်လဲ?သာမဏေသာပိစ္ဆဝိတာပိဋိထုံ၅မျိုးအပြားရှိသောပိဋိတွေကဗ္ဗံကိုယ်ကိုဝါရင့်ကျက်ခြင်းကိုကဏ္ဍတိယူလျက် ပရိဘင်္ဂယဉ်ကျင့်ခြင်းတော်ကိစ္စတိရောက်ခဲ့ခြင်းရှိတော်ဒုဝိတနာမျိုးတော်ပတ္တတိကာယပတ္တိကာယပတ္တိသာကာယပတ္တိကိုလကောစိတ်ပတ္တတိသာစိတ်ပတ္တတိတရားကိုလကောဒုဝိတပတ္တတိနှမျိုးတော်ပတ္တတိတရားကိုပရိပုရိတိပြည့်စုံစေနိုင်၏။တလိမိတိငါးမျိုးကကောတယ်လာလို့ရင့်ကျက်လာပြီဆိုရင်တဲ့ကာယပတ္တတိငါမျိုးသောပိဋိတိကိုယ်တီလို့ရင့်ကျက်လာပြီရင့်ကျက်ခြင်းတော့ရောက်လာပြီဆိုလို့ရှိရင်ကိုယ်ဤငြိအခြင်းကာယပတ္တိစိတ်ငြိအခြင်းစိတ်တပတ္တိခေါ်တဲ့ပတ္တိနှမျိုးကိုပြည့်စည်ပြည့်စုံစေနိုင်တယ်နော်နောက်တစ်ခုပတ္တိကဗ္ဗံကဏ္ဍတိပရိဘဂံကိစ္ဆံတိဒုဝိတံပိဒုက္ခပရိပူရတိကာယကိစ္ဆာစေတိကိစ္ဆာပတ္တိကာယပတ္တိစိတ်တပတ္တိဟုခေါ်ဆိုသောကိုယ်စိတ်တို့ရဲ့ငြိအခြင်းပတ္တိတရားသည်ကဗ္ဗံကိုယ်ကိုကဏ္ဍတိယူလိုက်ရဲ့ပရိဘာကံရည်ကျဲရှိသောကိစ္စတည်းရောက်ခဲ့သည်ရှိသောကာယကိစ္စဒုက္ခကာယကဒုက္ခကို၎င်းစိတ္တိကိစ္စဒုက္ခစိတ္တိကဒုက္ခကို၎င်းဒုဝိတံပိဒုက္ခနှမျိုးအပြာရှိသောဒုက္ခကိုလည်းပဲပရိပူရေတိပိစီပြည့်စုံစေနိုင်၏ကိုယ်စိတ်ကြီးကငြိအေးလာပြီဆိုလို့ရှိရင်ကိုယ်ဤခြံသာခြင်းစိတ်ဤခြံသာခြင်းဆိုတဲ့ဒုက္ခနှစ်ပါးသည်ပြည့်စုံလန့်တတ်တယ်ဒီလေကိုကြီးချမ်းသာခြင်းစိတ်ချမ်းသာခြင်းနဲ့မပြည့်စုံခြင်းကြဘူးလားပြည့်စုံခြင်းနဲ့ဆိုရင်ဘာလို့ရမလဲဒီချင်းစင်လေးတွေချင်းကိုလို့ရတယ်နော်ကိုကြီးမင်းအင်းချင်းစိတ်မင်းအင်းချင်းဆိုတဲ့ပတ္တိတရားတွေနဲ့ပြည့်စုံအောင်ဒီဒီငါးမျိုးနဲ့ပြည့်စုံလာအောင်ကြည်ချမ်းသူကိုပေါင်းများအထုကိုလိုအပ်ပါတယ်နော်ကဲကောင်းပြီကိုကြီးချမ်းသာခြင်းစိတ်ချမ်းသာခြင်းဆိုတဲ့ဒီချမ်းသာဒုက္ခနဲ့ပြည့်စုံလာရင်ဘာဖြစ်မလဲဒုက္ခကဗ္ဗံကဏ္ဍံပရိဘဂံကိစ္ဆံတံတိဝိတံတမတိပရိပုရေတိခဏိကတမတိဥပစရတမတိအပ္ပနာတမတိတိဒုက္ခံကိုရိချမ်းသာခြင်းစိတ်ချမ်းသာခြင်းဟုခေါ်ဆိုသောဒုက္ခတရားသည်ကဗ္ဗံကုံကောကဏ္ဍံယူလျက်ပရိဘဂံရည်ချက်ခြင်းသောကိစ္ဆံတံရောက်ခဲ့သည်ရှိသောခဏိကတမတိခဏိကတမတိကို၎င်းဥပစရတမတိဥပစရတမတိကို၎င်းအပ္ပနာတမတိအပ္ပနာဇံတမတိကို၎င်းဣဝိတံတမတိသုံးမျိုးသောတမတိတရားကိုပြိမှုရေတိပိစီပြည့်စုံစေနိုင်ပေ၏ဒုက္ခလေးကရင့်ကျက်လာလို့ကုန်ကျပြီးတော့ရင့်ကျက်လာပြီဆိုရင်ခဏိကတမတိဥစ္စရာတမတိအပ္ပနာတမတိလို့ခေါ်ဆိုအပ်တဲ့သုံးမျိုးသောတမတိကိုပြည့်စီပြည့်စုံစေနိုင်တယ်အဲ့ဒီခဏိကတမတိလေးအကြောင်းကိုနည်းနည်းတကယ်ကြီးပြန်စဉ်းစားကြည့်ပါသူကကမ္မနာကြောင့်လည်းဝင်ပြီးတော့တရားထိုင်လိုက်တယ်ချက်ချင်းသောပုဂ္ဂိုလ်တန်တမဒီခဏိကသမာဓိဖြစ်သလားမဖြစ်ပါဘူးထိုင်နေထိုင်ချင်းချက်ချင်းဖြစ်တဲ့သမာဓိမျိုးတော့မဟုတ်သေးဘူးเนาะဒါသမထပိုင်းလေးပဲနောက်တော့ဘုန်းကြီးအလင်းသိတဲ့အပိုင်းလေးမှာထပ်ပြီးတော့ဒီခဏိကသမာဓိအကြောင်းကိုနည်းနည်းထပ်ပြီးရှင်းပြပါမယ်သူ့နေရာရောက်ခဲ့ရေเนาะခုဒီနေရာမှာဇိုင်းကငါးပါးသင်ချပြီဝတိဘောငါးတန်းနဲ့နိုင်နေပြီနိုင်နေလာပြီဆိုလို့ရှိရင်တော့သောပုဂ္ဂိုလ်ဒီဒုတိယဇန်ကူရတော့မယ်ဒုတိယဇန်ကူတော့မယ်ဆိုရင်ဘာလုပ်ရသလဲဒီပိုင်းကြရင်တော့မှတ်တဲ့လုံလန်းချက်ကိုရက်ဆိုင်ပါဆိုပြီးယောဂီပုဂ္ဂိုလ်တွေကိုတတိပေးရတယ်ဒီပရမဇန်အထိကတော့ဝင်လေထွက်လေလို့မှတ်ခဲ့ရင်မှတ်လို့ရပါသေးတယ်ဒုတိယဇန်ကုတော့မယ်ဆိုလို့ချင်းတော့ဝင်လေထွက်လေလို့မှတ်နေရင်ဝိတက်ကဝိတက်ဝိဇ္ဇာရကမပြုတ်တော့ဘူးသရုပ်ကဏိယဒုတိယဇန်မှာဝိတက်ဝိဇ္ဇာရခေါ်တဲ့ဇိုင်းကနှစ်ပါးမရှိဘူးဒီတိသူကဧကဂရာခေါ်တဲ့ဇိုင်းကသုံးပါးပဲရှိတယ်ဒီတော့ဒီဝိတ္တဝိဇ္ဇာပြုတ်ခြင်းတဲ့ပုဂ္ဂိုလ်ကဝင်လေထွက်လေဝင်လေထွက်လေဒီလိုပဲမှတ်နေမယ်ဆိုရင်သုံးခြင်းကမှဝိတ္တဝိဇ္ဇာဘယ်လိုမှပြုတ်မသွားဘူး။ဘာကြောင့်လဲ။နည်းနည်းလေးဒီကိစ္စအရင်ယူပြီးတော့ပြန်ပြီးစဉ်းစားကြည့်တမ်းပါ။စိတ်ကြိတ်ကနေနည်းနည်းဆုံးကြည့်တာဝင်လေထွက်လေဝင်လေလို့မှတ်တော့မယ်ဆိုတဲ့စိတ်ထွက်လေလို့မှတ်တော့မယ်ဆိုတော့စိတ်ကလေးမဖြစ်ဘူးလားဖြစ်တယ်ဝင်လေထွက်လေအဲ့ဒီစကားလုံးလေးကဝင်လေလို့ပြုတ်ပြင်ပေးနေတဲ့စိတ်ထွက်လေလို့ပြုတ်ဖြစ်ပေါ်လာအောင်ပြုတ်ပြင်ပေးနေတဲ့စိတ်အဲ့ဒီစိတ်ကလေးကိုကြည့်ဝိတ္တကဝိစာရာဝစီသင်္ခါရောဒါအဘိဓမ္မာစိကံပေါ့နော်ဗရိယတိစိကံမယ်ဝစီသင်္ခါရခေါ်တဲ့အတန်လေးဖြစ်ပေါ်လာအောင်ပြုပြင်ပေးနေတဲ့တရားတွေကဝိတ္တနဲ့ဝိဇ္ဇာရာပဲ။ဒီကကြီးတွေကလို့ဆိုကြည့်ပါ။ကလို့ဆိုမယ်ဆိုတဲ့ကြံစီစိတ်ကုမှုရှိလို့ကဆိုတဲ့စကားလုံးလေးပေါ်လာရတယ်။ခဆိုတဲ့ပြောဆိုဖို့ရန်ကြံစီစိတ်ကုမှုရှိလို့ခဆိုတဲ့စကားလုံးလေးတစ်ခုပေါ်လာရတယ်။ ပရမရှင်ကဘာပြောမယ်ဆိုတဲ့ဉာဏ်ဒီစေကုမှုရှိမှထိုဉာဏ်ဒီစေကုမှုနဲ့လျော်ညီနေတဲ့စကလုံးအတန်တွေပေါ်မလာဘူးလားပေါ်လာတယ်အဲဒီမှာလည်းဒီတိုင်းပဲဝင်လေထွက်လေဝင်လေလို့ငါပြောဆိုမယ်မှတ်မယ်ဆိုတဲ့ဉာဏ်ဒီစေကုမှုမရှိဘူးလားရှိတယ်ထွက်လေလို့မှတ်မယ်လို့ဉာဏ်ဒီစေကုမှုမရှိဘူးလားရှိတယ်အဲဒီဉာဏ်ဒီစေကုမှုကိုဘာလို့ခေါ်လဲဝိတ္တဟောဒီလိုဆိုတော့ဒီလိုဉာဏ်ဒီစေကုမှုဝိတ္တပြုတ်အောင်ကိုကအရှုမဲ့ပုဂ္ဂိုလ်မှာဒီလိုသာမှတ်နေမယ်ဆိုလို့ရှိရင်ဒီဉာဏ်ဒီစေကုမှုဝိတ္တဒီပြုတ်နိုင်ပါမလားမပြုတ်နိုင်ဘူးအဲ့ဒါကြောင့်ဒီနေရာလေးမှာဘုန်းကြီးတို့ပရိယတ္တိပေရံလို့ခေါ်ဆိုအပ်တဲ့ပရိယတ္တိသာသနာတော်ဒီအလွန်လေးအေးလေးကြီးပါတယ်အေးကြီးတဲ့အတွက်ဒီသာမဏေတစ္ဆောင်းမှာတက္ကကြီးများကအမြင်ကျဲကျဲနဲ့ဒီပရိယတ္တိသာသနာတော်ကြီးကိုအခြေကအုပ်မြင်အပြင်းနဲ့ဒီဆောင်နိုင်အောင်ဒီဆောင်ကြီးတို့ကလည်းကြိုးပမ်းအထောက်ထားကြပါရဲ့ဒီမရိယတ္တိတရားတော်ကအခုလိုပရိပတ်အခြေအနေကိုတကယ်လက်တွေ့ကျင့်တဲ့ဖြစ်နေတဲ့အပိုင်းလေးမှာဗေဒညာကြိုင်ရင်ဘာလုပ်ရမလဲဆိုပြီးတော့ပေဒံလေးနဲ့ထောက်ပြီးအဋ္ဌကတိုင်းတာပြတဲ့ဒေသနာတော်တွေဖြစ်ပါတယ်အခုလိုအပိုင်းလေးမှာဝိဇ္ဇဝိသရကိုကိုကပြုတ်ချင်တဲ့စိတ်ဓာတ်ရှိပါလျက်နဲ့ဝင်လေထွက်လေဝင်လေထွက်လေဒီလိုပဲဆက်ပြီးမှတ်နေမယ်ဆိုရင်တော့သူကပြုတ်ပါဦးမလားမပြုတ်နိုင်တော့မပြုတ်နိုင်တော့ဘာလုပ်ရမလဲလို့မေးတော့ဟောတရောကပြောခဲ့တဲ့အတိုင်းပဲဒီနေရာမှာအာနာပါနပရိပါကနမိတ်ကိုအာယုံမုန်နေကြီးဖြစ်တယ်ပကတိဝင်လေထွက်လေကိုအာယုံမပြုတော့ဘူးယောဂီပုဂ္ဂိုလ်ကအလွန်ချင်းနေတော့ပါလာတဲ့အာနာပါနပရိပါကနမိတ်ကိုအာယုံပြုတ်နေတော့ထိုချင်းကမှအသက်မရှိဘူးလားလို့မေးရင်ဒီအစ်စ်မှာအသက်ရှူနေပါသေးတယ်ရှူရင်းနဲ့ဝင်လေထွက်လေကိုအာယုံမပြုတော့ဘူးဝင်လေထွက်လေကိုအခြေခံရဲ့အကြောင်းပြုဖြစ်ပေါ်လာတဲ့အလွန်ချင်းနေတော့ပါနေတဲ့အာနာပါနပရိပါကနမိတ်ကိုပဲအာယုံပြုတ်နေတယ်အဲ့ဒီအလွန်ကြီးနေတော့ပါနေတဲ့ဒီအာနာပါနပရိပါကနမိတ်ကိုပဲအာယုံပြုတ်နေခြင်းကြောင့်ဝင်လေထွက်လေကိုအာယုံပြုတ်တာမဟုတ်ဘူးမဟုတ်တဲ့အတွက်အာနာပါနကမ္မထံမဟုတ်ဘူးဒီလိုတော့ပြောလို့မရဘူးဘာဖြစ်လို့လဲအာနာပါနပရိပါကနမိတ်ဆိုတာအာနာပါနကိုအခြေခံရဖြစ်ပေါ်လာရတဲ့အတွက်ကြောင့်သူကလည်းအာနာပါနလိုပဲခေါ်ပါတယ်နော်အဲ့တော့ဒီအလွန်ကြီးနေတော့ပါနေတဲ့အာနာပါနပရိပါကနမိတ်မှာဘာဝနာစိတ်ကလေးကိုငြိမ်ပြီးကပ်နေအောင်တွန်းထားရ။ဆွဲထားလိုက်တဲ့အချိန်ကမှယောဂီပုဂ္ဂိုလ်ကဥဒိညက်ကတော့ဘာလို့ဥဒိညက်ရှိရမလဲဆိုတော့ဒီနေရာမှာပထမဆုံးကိုဝတိဘောငါးတန်နေနေအောင်လင်းကျင်ပြီးတဲ့တော်ကောင်းကပထမဆုံးကိုတစ်ဖန်ပြန်ပြီးတော့ဝင်စားရတယ်။အ ਨੇ ဆုံးတဏှာဤခန့်တော့ဝင်စားရပါတယ်။ဒါလေးတော့တဏှာဤခန့်တော့ဒီပထမဆုံးသမာဓိကိုပြန်ပြီးဝင်စားနိုင်ပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ကပထမဆုံးမှအထပြီးတော့စဉ္ညာသုံးခုအရေးကြီးဆုံးသုံးခုပြရတယ်။ဘယ်လိုစဉ္ညာတယ်ဆိုတော့နံပါတ်1ဒီပရမေဇာနီနိဝရဏယံတုနဲ့နှီးတယ်။ဘာဖြစ်လို့နိဝရဏယံတုနဲ့နှီးတယ်လို့မေးရင်တော့တခါကြီးတွေလက်တွေ့တရားအထုတ်နေတဲ့ပုဂ္ဂိုလ်တွေထိုင်နေတဲ့အခါသိပါတယ်နော်။စိတ်ကတော်တော်ငြိမ်သွားမှဟောစဉ်းစားဒီစဉ်းစားဟောကြံစီဒီကြံစီဆိုတဲ့ကြံစီစေကုမှုတွေ꽈ကြသွားတာ။စိတ်ကမငြိမ်သေးဘူးဆိုလို့ရှိရင်ဒီကြံစီစေကုမှုတွေ꽈ကြဗလား။မ꽈သေးဘူး။အလားတူပဲဦးဇင်းတို့ဒီအလုံးကျင်းနေတော့ပါနေတဲ့အာနာပါနပရိပါကနမိတ်ထဲမှာစိတ်ကတဏှာကြီးတဏှာကြီးလောက်နစ်သွားတဲ့အချိန်ခါကျမှငြိမ်သွားမှကာမိသန္တာနိဝရဏအစရှိတဲ့ကာမဝတ္ထုအစွတ်စွတ်တွေနဲ့အကြောင်းပြုပြီးဉာဏ်ကြီးစေကုမှုဝိတ္တိကွာကျသွားတယ်။ယာဘာဒနိဝရဏအစရှိတဲ့နိဝရဏ၅ပါးလုံးထိုးချိန်ကမှကွာကျသွားတယ်။ကွာကျသွားတော့နိဝရဏယံသူကွာသွားတဲ့အချိန်နဲ့ဒီပရမဇန်နဲ့ဘလောက်ဝေးကွာတယ်လို့ပြန်ကြည့်လိုက်တဲ့အခါမဏိကခုလားမိကနေသိတယ်နော်။ဒါကြောင့်ဒီပရမဇန်နဲ့နိဝရဏဆိုတဲ့ယံသူနဲ့မိကတယ်ဆိုပြီးယံသူနဲ့မိကဖို့သဘောကိုလည်းတစ်ချက်ဆင်ញင်ရတယ်ဒါကပထမဇန်ရဲ့အပြစ်ပဲ။နောက်ဒုတိယဇန်မှာဇိုင်းကဒီနောက်ဒုတိယအချက်ကတော့ဒီပထမဇန်ရဲ့ဇိုင်းကားတွေကိုပြန်ဆင်ခြင်ကြည့်ရတယ်။ပထမဇန်ရဲ့ဇိုင်းကားတွေကိုပြန်ပြီးဆင်ခြင်လိုက်တဲ့အချိန်ခါမှာခொနကဝိညာဉ်ဝိဇ္ဇာတနှစ်ခုကိုပူဇော်ပေးပြီးတော့ပြန်ဆင်ခြင်ကြည့်ပါ။အာယုံဘောတို့ခொနကအလွန်ချင်းရင်တောက်ပါနေတဲ့အာနာပါနပရိဘကနမိတ်အာယုံဘောတို့စိတ်ကိုရှေ့ချူတင်ပင်းနေခြင်းသဘောအလွန်ချင်းရင်တောက်ပါနေတဲ့အာနာပါနပရိဘကနမိတ်အာယုံကိုထက်ကထက်ကသုံးသဆင်ခြင်နေခြင်းသဘောဒီတော့နှစ်ခုသည်ငြိမ့်သက်ဖို့သမာဓိကိုလိုချင်နေတဲ့ပုဂ္ဂိုလ်အဖို့စိတ်ရဲ့ကြမ်းတမ်းနေတဲ့အမှုရာတစ်မျိုးဖြစ်နေတယ်။အကြင်များမတင်ရပဲနဲ့ဒီနမိတ်ပေါ်မှာစိတ်ကလေးတင်းတင်းမပိရပဲနဲ့ငြိမ့်နေမယ်။ဒီနမိတ်ကိုမသုံးသာရပဲနဲ့ငြိမ့်နေမယ်ဆိုလို့ရှိရင်ဘုံမကောင်းဘူးလား
။ဘုံကောင
်း။အဲဒီတော့ဝိတ္တဝိဇ္ဇာရတို့ရဲ့ယုံရင်ကြမ်းတမ်းနေတဲ့သဘောကိုလည်းဆင်ခြင်ပေးရတယ်။အဲဒီတော့ဆင်ခြင်ပြီးတဲ့အပိုင်းလေးမှာဝိနဝိဇာရတို့ရဲ့ယုံရင်ကြမ်းတမ်းတဲ့သဘောညနေထင်လာပြီဆိုရင်ဝိနဝိဇာရချုပ်ငင်းစေခြင်းနဲ့မရှိစေခြင်းနဲ့အစိတ်ထားဖြင့်ဒီနမိတ်ပါစိတ်ကစိုက်ကြည့်ရတော့မယ်။ဒါပြင်လည်းနောက်တစ်ခုဆင်ញင်စရာလေးတစ်ခုရှိနေသေးတယ်။အဲဒီနောက်တစ်ခုဆင်ញင်ရမှာကဘာလဲလို့မေးတော့ ဒီနေ့ဒုက္ခဧကကတာခေါ်တဲ့ဇိုင်းကသုံးပါးရှိနေတဲ့ဒုတိယဇံကပို့ပြီးတော့ငြိမ့်သက်တယ်ဆိုပြီးတော့လည်းဆင်းရဲ။အဲဒီလိုဆင်းရဲပြီးတဲ့အချိန်ကမှပရမဇံကအလိုမရှိတဲ့စိတ်ထား၊ဘုံငြိမ့်သက်နေတဲ့ဒုတိယဇံကလောလတောက်တာနေတဲ့စိတ်ထားဖြင့်တို့ရောက်ရင်သူတော်ကောင်းကဘာလုပ်ရမလဲ။အလုံးကြီးလင်းတောက်ပါနေတဲ့ဒီအာနာပါနပရိဘကနမိတ်အာယုန်နဲ့မှမိမိရဲ့ဘာဝနာစိတ်ကလေးကိုညှောစံကပ်ပြီးဒီနေ့အောင်ကြိုးစားရတယ်။သို့မဟုတ်ဒီနမိတ်ကလေးကိုပဲစိုက်ကြည့်နေပါသို့မဟုတ်ဒီနမိတ်ထဲမှာစိတ်ကလေးကိုသွန်သွင်းတာထားလိုက်ပါတဲ့။အဲဒီလိုထားလိုက်ပြင်မမှတ်ပါနဲ့နော်။စိတ်သာကြည့်နေ။စိတ်ကြည့်နေလိုက်လို့ရှိရင်မိမိအလိုမရှိတဲ့ဝိတ္တဝိစာရနှစ်ခုပြုတ်သွားလိမ့်မယ်။ဆိုင်ငါတွေကိုအချိန်မရွေးဆင်ခြင်လို့ရအောင်ဝတိပေါ်နိုင်နေအောင်လေ့ကျင့်ထားနိုင်တဲ့သူတော်ကောင်းအဖို့ဝိတ္တဝိစာရတွေပြုတ်သွားပြီဆိုရင်ပြုတ်သွားတာသိလိမ့်မယ်။ပြီးလို့ရှိရင်ထိုနမိတ်ရှုရမှာကတော့ဝိတ္တဝိစာရပိဋိဒုက္ခဣင်္ဂတရာကိုလည်းဆိုင်ငါ၅ပါးရှုရတာပေါ့ခုနော်။ဘာကိုရှုရမှာလဲ။အာနာပါနပရိဘာကနမိတ်ပဲပရိဘာကနမိတ်ကိုဝိတ္တဝိစရာပြုတ်ခြင်းနဲ့စိတ်ဓာတ်ဖြင့်စိုက်ပြီးရှုတာပဲအဲဒီလိုရှုလိုက်မယ်ဆိုလို့ရှိရင်တော့ဝိတ္တဝိစရာပြုတ်သွားတာသိလိမ့်မယ်။ဘာကြံမလဲ။ပိဋိဒုက္ခဧကကတဇိုင်းက၃ပါးကြံမယ်။အဲဒီပိဋိဒုက္ခဧကကတခေါ်တဲ့ဒီဇိုင်းက၃ပါးရှိတဲ့ဇံကိုတော့ဒုတိယဇံလို့ခေါ်ကြတဲ့ဒါကစတုကအနည်းပါနော်။ဉာဏ်ပညာထက်မြက်တဲ့သူတော်ကောင်းများအတွက်မြတ်စွာဘုရားဟောကြားတော်မူတဲ့အနည်းစဉ်တစ်ခုဖြစ်ပါတယ်။ဝိဉာဉ်ကိုတတ်တာဖြုတ်တယ်ဝိဇ္ဇာရကိုတတ်တာဖြုတ်ရင်တော့ဇံ၅ပါးဖြစ်တယ်ဝိဇ္ဇာနဲ့ဝိဇ္ဇာရကခုလိုပူတွက်ပြီးဖြုတ်လိုက်တယ်ဆိုရင်တော့ဇံ၄ပါးဖြစ်တယ်စတုကအနည်းလို့ခေါ်ပါတယ်ဝိဇ္ဇာကအနည်းကတော့ဇလုံးစီဖြုတ်တဲ့အတွက်ဇံ၅ပါးရှိတယ်နော်အဲ့တော့ဒီဝိဉာဉ်ဝိဇ္ဇာရဖြုတ်သွားပြီဆိုလို့ရှိရင်ပိဋိဒုက္ခဧကကတာခေါ်တဲ့ဇံက၅ပါးရှိတယ်ဒုတိယဇံဆက်ပြီးအဲ့ဒီဒုတိယဇံကိုလည်းယောဂီပုဂ္ဂိုလ်ကဝတိပေါ်၅တန်နိုင်နေအောင်လေ့ကျင့်ရပါတယ်ဝဏိမောင္ဂတန်နဲ့နေအောင်လေ့ကျင့်ပြီးတဲ့အချိန်ကမှတတိယဇံကုန်ကိုကျင့်နေဆိုလို့ရှိရင်ထိုယောဂီပုဂ္ဂိုလ်ဒီဘာလို့ရသလဲ။ဒုတိယဇံဒီပထမဇံရန်သူနဲ့နေတယ်ဆိုတဲ့အပြစ်တစ်ခုဆင်းရရတယ်။ဒါကဒုတိယဇံမှာပိဋိရဲ့ယုံရင်ကြမ်းတမ်းနေတဲ့သဘောကိုဆင်းရရတယ်။အာယုန်တစ်ခုအပေါ်မှာပိဋိဖြစ်နေပြီးနှစ်သက်နေပြီဆိုလို့ရှိရင်နှစ်သက်နေတဲ့ဒီစိတ်ဓာတ်ကိုကလှုပ်ရှားမှုတစ်မျိုးဖြစ်မနေဘူးလား။ဖြစ်နေတယ်။ဒုက္ခငြိမ့်သက်တဲ့စိတ်မျိုးမဟုတ်ပြန်ဘူး။အာရုံတစ်ခုကနှစ်နဲ့လာပြီဆိုလို့ရှိရင်စိတ်ဓာတ်ကလေးကနည်းနည်းလေးတော့လှုပ်ရှားနေတယ်။ဒါလေးတော့လှုပ်ရှားမှုရှိနေတဲ့အတွက်ဒီပိဋိတိကျန်းတဲ့သဘောရှိတယ်။အပြစ်တစ်ခုမြင်အောင်ဆင်ញင်။ဆင်ញင်ပြီးတဲ့အချိန်ကကြတော့မှဒုက္ခဧကကတာခေါ်တဲ့ဇံကနှစ်ပါးရှိတဲ့တတိယဇံကပို့ပြီးတော့ငြိမ့်သက်တယ်လို့အာရုံယူပြီးတော့တတိယဇံကိုအလိုရှိတဲ့စိတ်ထားဒုတိယဇံကအလွန်မရှိတဲ့စိတ်ဓာတ်ဖြင့်တို့အလွန်ကြီးလင်းတောက်ပါနေတဲ့အာနာပါနပရိဘာကနမိတ်ကိုပဲပြန်ပြီးတော့စိုက်ရှုရတယ်။အဲဒီနမိတ်ထဲမှာပဲဘာဝနာစိတ်ကလေးကိုတွန်းတွန်းပြီးထားရတယ်။အဲဒီလိုတွန်းတွန်းထားလိုက်ပြီဆိုလို့ရှိရင်ဘာဝနာသမာဓိဇွန်အားရှင်းသောအနုဘောကကြီးမားလာတဲ့အခါပိဋိပြုတ်သွားမယ်။ဒုက္ခဧကကတာဧကကတာခေါ်တဲ့ဇံကနှစ်ပါးရှိတဲ့တတိယဇံစိုက်သွားမယ်လို့နော်။အဲ့ဒီတရားဇာတ်ကြည့်ဆိုလို့ချင်းတော့ထိုယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲ။ဒီတရားဇံကိုလည်းဝတိပေါ်ငါးတန်နိုင်နေအောင်ဆက်လက်ပြီးတော့လေ့ကျင့်အပါရဲ။အဲ့ဒီလိုတရားဇံကိုဝတိပေါ်ငါးတန်နိုင်နေအောင်လေ့ကျင့်လိုက်ပြီးတဲ့အချိန်ခါမှာထိုယောဂီပုဂ္ဂိုလ်ကနောက်တစ်ဆင့်တက်နိုင်တယ်။နောက်တစ်ဆင့်ကဘာပဲရောက်မလဲ။နောက်တစ်ဆင့်ကတော့တရားဇာတ်မှာခုနကဒုက္ခဣက္ခရာခေါ်တဲ့ဇံကနှစ်ပါးရှိနေပြီ။ဇံကနှစ်ပါးရှိနေတဲ့ဒီတရားဇံကိုရရှိတဲ့သူတော်ကောင်းကစတုဒ္ဒဇံကိုကုနိုင်ပါရဲ။စလုံးနာဇံကိုကူတော့မယ်ဆိုရင်တတိယဇံကိုဝတိပေါ်ငါးတန်နိုင်နေအောင်တော့လေ့ကျင့်ရတယ်။ဝတိပေါ်ငါးတန်နိုင်နေပြီတဲ့အချိန်ခါမှာတတိယဇံကိုတဏှာကြီးလောက်ပြန်ပြီးတော့ဝင်စားလိုက်ပါ။ဝင်စားပြီးတော့တတိယဇံမှာထပြီးထလိုက်တဲ့အချိန်ခါမှာထိုသူတော်ကောင်းကဘာလုပ်ရသလဲ။ဒီတတိယဇံဒီဒုတိယဇံဆိုတဲ့ရန်သူနဲ့နေတယ်ဒီအဖြစ်တစ်ခုဆင်းရတယ်။နောက်တတိယဇံမှာဒုက္ခဝေဒနာလေးရှိတယ်။ချမ်းသာတဲ့ခံစားမှုပဲ။အာယံတခုကအကြောင်းပြုပြီးချမ်းသာနေတဲ့ဒုက္ခဖြစ်နေပြီဆိုရင်ဒီအာယုအပေါ်မှာတွေ့တတ်တတ်မဲ့တတ်တဲ့ရာကဝင်မလာတတ်ဘူးလားဝင်လာတတ်တယ်။ဒါကြောင့်ဒီဒုက္ခသည်ဥပက္ခလောက်မငြိမ့်တဲ့ဘူးဆိုတဲ့ဒီအပြစ်တခုကိုလည်းဆင်ញင်ရတယ်။ဒုက္ခသည်ရာကယံသူနဲ့ဤကတဲ့ဆိုပြီးဒီအပြစ်တခုလည်းဆင်ញင်ရတယ်။ဘောင်းလိုက်တော့အပြစ်ဘယ်နှခုဖြစ်သွားလဲ ?3 ခုနော်။နောက်တစ်ခုကတော့ဥပက္ခဤကကရာခေါ်တဲ့ဇံကနှစ်ပါးရှိနေတဲ့သတ္တဒဇံကပို့ပြီးတော့ငြိမ့်တတ်တယ်ဆိုပြီးတော့စရုပ်ကြဇံကိုအလိုရှိတဲ့စိတ်ထားလေးဖြင့်အလွန်ကြည်လင်တောက်ပါနေတဲ့ဒီအာနာပါနပရိဘကနမိတ်ကိုပဲအာရုံယူပြီးတော့စိုက်ထားပါ။ထိုအချိန်ခါမှာအလွန်ကြည်လင်တောက်ပါနေတဲ့ဒီအာနာပါနပရိဘကနမိတ်အာရုံနဲ့မှပဲဘာဝနာစိတ်ဒီနှိမ့်ညွတ်နေလေ နေမြုပ်နေတဲ့ရင်ဘာဝနာစွမ်းအားကပြည့်ဝလာခဲ့တော့ဒုက္ခပြုတ်ပြီးတော့ဒုက္ခနေရာမှာခံစားမှုအလဲအလတ်ရှိတဲ့ခံစားမှုအလွန်ကြီးမတင်ရှာတဲ့ဥပ္ပကခေါ်တဲ့ဇယင်္ဂတစ်ခုတို့လာပြီးတော့ဥပ္ပကအင်္ဂတခေါ်တဲ့ဇယင်္ဂနှစ်ပါးရှိတဲ့သရုပ်ဓာတ်အကြံကိုစိုက်သွားမယ်နော်အဲဒီသရုပ်ဓာတ်အကြံကိုစိုက်ပြီးဆိုလို့ရှိရင်သရုပ်ဓာတ်အကြံကိုတကယ်ရောက်မရောက်အရေးအကြီးဆုံးအမှန်တတစ်ခုကတော့ဗာလဲသရုပ်ဓာတ်ဇာတိအတ္တိဒုက္ခမအမောတိမေဝပါပုနာတိဒီလိုဘုရားရှင်ရဲ့အတ္တကရာပရမတ္တဇမေနာ260ခုမှာဖွင့်ဆိုထားပါတယ်။သရုဒ္ဓဇန္တိသရုဒ္ဓဇန္တိအတ္တတပတ္တာအတ္တအတ္တတောပတ္တာအတ္တတပတ္တာသည်အတ္တပတ္တာအတ္တပတ္တာသည်အတ္တတုခုမောအလုံးနုညသိမ့်မွေ၏။အဘုဒ္ဓိမေဝမပြေခြင်းသဘောတရားတို့သာခေပပုဏ္ဏတိဆယောင်း၍သွားပေ၏။သရုဒ္ဓဇန်ရောက်ပြီဆိုလို့ရှိရင်တော့ဒီဝင်သက်လေထွက်သက်လေသည်အလုံးသိမ့်မွေသွားတယ်။ဘလောက်ထိသိမ့်မွေလဲလို့မေးရင်တော့လုံးလုံးမဖြစ်တဲ့အစဉ်အထိရောက်ရှိသွားပြီအသက်မရှူတော့အဲ့တော့ဒီအချက်နဲ့ပတ်သက်ပြီးတော့ကိုကြီးတို့တော်တော်လေးသုတေသနပြုကြည့်ပါရဲနိဗ္ဗာန်သမားကြီးကလည်းတချို့ကမိကြရဲ့ဒီလိုနေမယ်ဆိုလို့ရှိရင်အောက်ဆီဂျင်ဓာတ်တွေဘယ်ကရမလဲဆိုတော့အဲ့ဒီပြဿနာတော့မေးတယ်အဲ့ဒါကတော့ဘုန်းကြီးမဖြစ်တဲ့ဘုန်းဒါပေနဲ့တော့အသက်မရှူပဲနေလို့ရတယ်ဆိုတာကတော့ဘုန်းကြီးတို့ကြားပြီးမှရှိတယ်လက်ကျေဘုန်းကြီးသုတေသနပြုကြည့်တာကတော့ဘာနာတယ်လေးဖြစ်ပါတယ်ဘာသာတည်းများကအသက်ရှင်ရတဲ့နေရာမှာအမတန်အကြတဲ့တွေ့တဲ့အခါဒီသုဒ္ဓဆန်သမารိကိုခက်မြန်မြန်လေးဝင်စားနိုင်ရင်တလိုင်းလောက်ကနေနိုင်ပါစေသုဒ္ဓဆန်သမารိမှာတလိုင်းလောက်ထလာတဲ့အချိန်ကမှထိုပန်းနာတဲ့တွေအသက်ရှင်ချောင်းပါတလိုင်းလောက်အသက်မရှူတဲ့သူကနေနိုင်တဲ့ဇန်တစ်ခုဖြစ်ပါတယ်နှစ်နာရီသုံးနာရီစသည်ဖြင့်လက်ကျင်ထားရင်လည်းနေနိုင်တဲ့ဇန်တစ်မျိုးဖြစ်တယ်အဲဒီအချိန်ကမှအသက်မရှူဘဲနဲ့သူကနေနိုင်တဲ့ဇွမ်းအားရှိလာတယ်ဒီတော့မနာအတွက်အခက်အခဲဖြစ်မယ်ဆိုရင်တော့အကောင်းဆုံးရာရင်ခိုက်တာအဖြစ်ခက်မြန်မြန်တက်တာစီတဲ့ခြေကောင်းတက်လက်တော်ဖြစ်ပါတယ်။သို့တော့ဒီညင့်စင်ကမနာကုဖို့ညင့်စင်တော့မဟုတ်ပါဘူးနော်။ညင့်စင်ကတော့ဒီဝိပဿနာကုဖို့အတွက်ဘုန်းကြီးကဟောနေတာပါ။ဒါပြည့်နဲ့ဖြစ်တတ်တဲ့သဘာဝတစ်ခုတော့ပြောပြတာပါ။အဲဒီတော့ဒီနေရာမှာသရုပ်ဓာတ်ဇန်ရောက်ပြီဆိုလို့ချင်းအလွန်သိမ့်ပွေနုညံ့နေဆိုတော့ရှေ့ရှေ့ဇန်ကြီးမှာကောသိမ့်ပွေနုညံ့မှုမရှိတော့ဘူးလားလို့မေးစရာရှိတယ်။အဲဒီအချက်နဲ့ပတ်သက်ပြီးတော့အချင်းချင်းသိမ့်ပွေလေသိမ့်ပွေပါတယ်လို့သာမှတ်ထားပါ။ဘဏမဇံကဘဏမဇံမှာလည်းသိမ့်မိပါတယ်သို့သောဒုတိယဇံကျရင်ပိုသိမ့်မိတယ်တတိယဇံကျပိုပြီးသိမ့်မိတယ်သုတ္တဇံကျတော့လုံးလုံးချုပ်သွားတယ်နောက်တစ်ခုဘဏမဇံရဲ့ဥပ္ပဇရသမာတိအခိုက်မှာလည်းသိမ့်မိတယ်သို့သောဒုတိယဇံရဲ့ဥပ္ပဇရသမာတိနည်းမြေကပိုသိမ့်မိတယ်တတိယဇံရဲ့ဥပ္ပဇရသမာတိနည်းမြေကျတော့ပိုပြီးသိမ့်မိတယ်သုတ္တဇံရဲ့ဥပ္ပဇရသမာတိနည်းမြေကျတော့အသိမွေဆုံးဖြစ်သွားတယ်အဲ့ဒီလိုသိမ့်မိတဲ့အစဉ်အထိပြည့်ရမယ်ဆိုတာကိုမြတ်စွာဘုရားရှင်ကိုတော်တိုင်ကကိုယ်လည်းကအာနာပါနကျင့်တယ်ကိုဟောတဲ့အပိုင်းမှာသရုပ်ထအချက်အချင်းတွေဘယ်လိုဟောလဲ။ပဒံဗယံကာယသင်္ခါရံအတ္တသိတမိတိဒိဋ္ဌိပဒံဗယံကာယသင်္ခါရံပတ္တသိတမိတိဒိဋ္ဌိကာယသင်္ခါရံယုံကြည်တန်တန်တဲ့ဝင်သလေးဖြစ်သလေးကိုခေါ်ဆိုတော့ကာယသင်္ခါရတရားကိုပဒံဗယံပဒံဗယံတော်ငြိမ့်စေလှမ်းချက်အတ္တသိတမိဝင်သလေးကိုဖြစ်စေအီတိဤသို့ဒိဋ္ဌိဖြစ်၏။ကာယသင်္ခါရံယုံကြည်တန်တန်သောကာယသင်္ခါရဟုခေါ်ဆိုတော့ဝိန္ဒလေထသလေးဟုခေါ်ဆိုအပ်သောကာယသင်္ခါရတရားကိုပတ္တံပြန်ပတ္တံပြန်သောငြိမ့်စေလျှင်ပတ္တသိတ္တမိထသလေးကိုဖြစ်စေအီတိသောသိခဲ့တိခြင်းဒီလိုဆိုရင်ပေါ့နော်ဒကာကြီးတွေနည်းနည်းစဉ်းစားကြည့်ပါဘုရားရှင်ကအာနာပါနကျင့်နေကိုပထမစရုပ်ကမှာအသက်ရှူပုံနည်းတစ်နည်းချမှတ်ပေးတယ်နံပါတ်1ကဗာလဲအရှိနံပါတ်2ကအတောနံပါတ်3ကအစအစနံပါတ်၄ကပဋ္ဌာန်မယားတဲ့ငိမ့်အောင်ငိမ့်အောင်ကျင့်ပါဒီလိုကျင့်ကြပေးတယ်ငိမ့်အောင်ငိမ့်အောင်ငိမ့်အောင်ကျင့်တာငိမ့်တာပဲရှိငိမ့်ရမလဲလို့မေးရင်နောက်ဆုံးအာနာပါနာရှုံငိမ့်တဲ့အစဉ်အထိကျင့်ပါဆိုပြီးဒီလိုကျင့်ကြတယ်ဒီလိုဆိုရင်အာနာပါနာကိုသိမ့်မွေ့အောင်ကျင့်ရမှာလားကျန်းနာအောင်ကျင့်ရမှာလားလို့မေးရင်ဘယ်လိုဖြစ်မလဲသိမ့်မွေ့အောင်ကျင့်ရမယ်နော်အဲ့ဒါခုနကတခါကြီးတယောက်ကလည်းသူကလလခဏလာလျှောက်တယ်သူရိုးသက်သက်လျှောက်တာပဲဒါခွန်ကြီးတို့ဘက်ကလည်းရိုးသက်သက်နဲ့ပြန်ပြီးတော့အတိညာပေးတာပါနော်ဟိုတစ်ဖက်ကဘုခတ်တယ်လို့ဒီလိုတော့အမျိုးစားသေးလို့ပါဘူးသူကဖျားဟောတာတဲ့ဒေသနာရှင်ကတော့အာနာပါနကိုတဖြည်းဖြည်းသင်ပွေအောင်သင်ပွေရကနေနောက်ဆုံးခါလို့ရမလဲခြုံငိမ့်တဲ့အဆင့်တိခူရမယ်ခြုံငိမ့်တဲ့အဆင့်ကဒါကသမထပိုင်းနဲ့သမထပိုင်းမှာခုလိုခြုံငိမ့်သွားပြီဆိုလို့ရှိရင်ဝိပဿနာပိုင်းကျတော့အာနာပါနကမသိမ့်မွေ့တော့ဘူးလားလို့မေးရင်တော့သိမ့်မွေ့ပါတယ်ဒီလိုဆိုရင်အရှင်ဖြတ်သရုဒ္ဓဇန်ဆက်ပြီးမှအာနာပါနကနေပြီးတော့အခြေခံပြီးတော့ဝိပဿနာကိုကုတာပဲဝိပဿနာကုရင်ဒီအတက်ကရှင်နေသေးတယ်လို့တချို့ကလာပြီးမေးကြပြန်တယ်အဲ့ဒီပြဿနာကတော့သူကဇန်နဲ့ဇမ္မအထတဲ့အချိန်ကိုသဘောမပေါက်လို့မေးတာပါနော်သရုဒ္ဓဇန်ကိုဝေစားနေတဲ့အချိန်ကမှတော့အသက်မရှိဘူးမှန်တယ် ဒါပေမဲ့သရုတ်ဒဇံကနေထလိုက်ပြီသရုတ်ဒဇံမဝင်လာတာမဟုတ်တော့ထလိုက်တဲ့အချိန်ကကျတော့သူအသက်ကပြန်ပြန်ရှူတယ်ရှူလိုက်တဲ့အချိန်ကကျတော့ဒီလိုယောဂီပုဂ္ဂိုလ်များကိုဒီဘက်မှာသူတေသနာလုပ်တဲ့အပိုင်းမှာအခက်အခဲကတော်တော်များများရှိတယ်အခက်အခဲတော်တော်များများရှိတယ်ဆိုတာကဘုန်းကြီးတို့ဘက်ကလည်းဒီလိုသရုတ်ဒဇံရောက်တာဟုတ်မဟုတ်ဘူးတော်တော်လေးကိုပြန်ပြီးဆန်းစစ်ရတဲ့အပိုင်းမှာဆန်းစစ်ရတာကဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့မှတောင်းရှိပါတယ်အာမဟုတ်တာဒီပေါက်ကတင်ပေးနေတာပဲဆိုလို့ရှိရင်အဲ့ဒါပြဿနာမရှုပ်ဖြစ်တော့ဘူးလားရှုပ်ဖြစ်သွားပြီဒါကြောင့်သူကဟုတ်မဟုတ်ကိုနည်းနည်းလေးစမ်းသပ်ခြင်းနဲ့အနေနဲ့ဒါကြောင့်ဒီပုဂ္ဂိုလ်ကစာမတင်ဘူးဆိုလို့ရှိရင်တော့ကဲဒီတော့ကဒုက္ခပြုတ်သွားပြီခင်ဗျာတဲ့ဥပ္ပက္ခဤသက္ကရာရောက်နေပြီဇိုင်းကနှစ်ပါးရှိနေပြီအသက်ရှူတာဘယ်လိုနည်းလဲအသက်ရှူတာပိုကောင်းသလားဒါမိကြည့်ရတယ်ဒါဘုန်းကြီးကဖုတ်သားသုံးတာမဟုတ်ပါဘူးပိုကောင်းရလားလို့မေးကြည့်တာပဲပိုကောင်းတယ်လို့ဘုန်းကြီးပြောတာမဟုတ်ဘူးသူဘယ်လိုဖြေမလဲဆိုတဲ့အဖြေကိုကြည့်တယ်လို့မင်းကြီးတာပဲအဲ့ဒါဒီလိုယောဂီကတော့ရွရွပဲပုံကောင်းနေဆရာတဲ့အသက်ရှူရချောင်းနေတဲ့ဟောဒီလိုဆိုရင်ဘုန်းကြီးဘက်ကဘယ်လိုမှတ်ချက်ချရမလဲသူသရုတ်ဒဇံမဆိုင်သေးဘူးမဆိုင်သေးဘူးလို့ဘာဖြစ်လို့မှတ်ချက်ချရင်သူပြောတဲ့အတိုင်းကိုဘာဖြစ်လို့ဒီလိုဒုက္ခပြုတ်ပြီးတော့ဥပက္ခဣင်္ဂကရရှိတယ်လေသူကဘာဖြစ်လို့ပြောနေတယ်လို့မင်းတော့အဲ့ဒါသံပင်ပေရန်လေးတွေလူတွေဆိုတာဒါပြောတာပါနော်ဘုန်းကြီးတို့ဒီနီသံပင်မှာကသရုတ်ဒဇံရဲ့ဥပစရသမာဓိနေရကနေဆက်ပြီးတော့သူကဒုက္ခဝေဒနာကချုပ်ငိမ့်သွားတယ်။သရုတ်ဒဇံဆိုင်မှာချုပ်ငိမ့်တာမဟုတ်ဘူး။ဒါတော့ဒီဝေဒနာလေးမျိုးဆိုတော့ဒုက္ခ၊ဒေါမနတ၊ဒုက္ခ၊ဒေါမနတဆိုပြီးတော့ခင်းရင်းမနှမျိုးရှိလဲ။လေးမျိုးဝေဒနာနဲ့ပတ်သက်လို့နော်။ဒုက္ခဣန္ဒြေကမဓမ္မဇာယဥပစရသမာဓိနေနေမှာချုပ်သွားတယ်။ဒေါမနတဣန္ဒြေကဒုတိယဇာယဥပစရသမာဓိနေနေမှာချုပ်တယ်။ဒုက္ခဣန္ဒြေကတတိယဇာယဥပ္ပဇရသမารိနေနေမှာချုပ်တယ်။ဗောမနသိန္ဒြေကြတော့သရုတ်ဒဇံရဲ့ဥပ္ပဇရသမารိနေနေမှာချုပ်သွားပါတယ်။အဲဒီလိုအစဉ်စဉ်ချုပ်ငိမ့်သွားတာဖြစ်တော့ဥပ္ပဇရသမารိနေနေမှာတချို့ကကြာချင်းကြာနေတတ်တယ်။ဉာဏ်ကိုမကုနိုင်သေးပဲသရုတ်ဒဇံရဲ့ဥပ္ပဇရသမารိနေနေမှာကြာနေပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ကဒုက္ခပြုတ်သွားတာတော့သိတယ်။ဗောမနကဝေဒနာမရှိတော့ဘူးဆိုတာသိတယ်။ဥပ္ပကဝေဒနာဝင်လာတယ်ဆိုတာလည်းသိတယ်။ဒါပေမဲ့လည်းအသက်ရှူမှုကရှိနေတဲ့အလွန်သိမ့်မဲ့အဖြစ်ဖြစ်ပါတယ်နော်အဲ့ဒီကမှသူကမဟုတ်ဘူးပြောလို့လေမဖြစ်ဘူးဘာဖြစ်လို့လဲသူကအနေချူတာကိုသူသိလို့သိနေတယ်ပြောတယ်ဥပ္ပခဝေဒနာလဲသင်္ချာဖြစ်နေလို့ဖြစ်နေတယ်လို့သူပြောနေတာဖြစ်တဲ့အတွက်တခါကြီးလိန်နေတယ်တခါမှကြီးလိန်နေတယ်ဒါပြောလို့မရဘူးနော်သူမှန်နေတော့မှန်နေဒါပေမဲ့သူသရုတ်ဒါသာလုံးလုံးဆိုင်ကလားမဆိုင်သေးဘူးတခါကြီးသရုတ်ဒါသာကိုသူလုံးလုံးဆိုင်ပြီဆိုရင်တော့အဲ့ဒီနေရာမှာအဘုဒ္ဓိမေဝဗဗုဏ္ဏတိဆိုပြီးဝိသုဒ္ဓိမေအထက်ကရကဒီလိုပဲပုံစံနဲ့ရေးထားပါတယ်အသက်ရှုပ်ဖို့လုံးလုံးမရှိတော့ဘူးအဲ့ဒီအစဉ်အထိကူသွားတယ်ဒီတော့အသက်လုံးလုံးမရှုပ်တော့ဘူးဆိုလို့ရှိရင်ဘုမောကနေဘယ်လောက်ပြီးအောက်ဆီဂျင်တက်ရမလဲလို့အဲ့ဒီလိုတော့မေးတယ်ဒါတော့ဘုန်းကြီးတို့ကတော့ခုဒီသရုတ်ဒါသာကုသိုလ်ရဲ့စွမ်းဟုံကြောင့်ဆက်လက်ပြီးဒီတတ်နိုင်တယ်လို့ခန္ဓာအင်းရဲ့ကြည့်သောဖို့ပေါ့လေဆက်လက်ပြီးတော့ဖြစ်ပေါ်နေနိုင်တယ်လို့ဒီလိုပဲအဖြေပေးရမှာပဲနော်ဒါကြောင့်ရှေးရှေးလင်းကျင်ရှေးရှေးအိန္ဒိယရဲ့ယဉ်ကျေးမှုလင်းကျင်ကနေပဲဖြစ်ပါတယ်နော်ကဲသရုတ်ဒဇံသမားကြီးစိုက်ပြီးဆိုလို့ချင်းသူပုဂ္ဂိုလ်ကဒီနေရာမှာဘုရားရှင်ဆွံ့လို့နေတဲ့ကာယ ानु ပါဒနာတတိပဒံပိုင်းမှာအသက်ရှူပုံဤစနစ်နဲ့ပတ်သက်လို့ပထမစလုတ်ကအပိုင်းတော့ဒီလိုအောင်မြင်သွားပြီဖြစ်ပါတယ်အဲ့ဒီပထမစလုတ်ကအောင်မြင်ပြီဆိုလို့ရှိရင်ရှေ့တစ်ဆင့်တက်ပြီးတော့ပြည့်လို့ရမယ်လုပ်ငန်းခွင်ကိုမြတ်စွာဘုရားကစလုတ်ကလင်းမျိုးနဲ့ဆက်လက်ပြီးဟောပေးပါတယ်အဲ့ဒီစလုတ်ကလင်းမျိုးဖြင့်ဆက်လက်ပြီးကြည့်ရမယ်ကျင့်စဉ်ကိုမဟာတိပ္ပဏ္ဏသုတ်တံတတိပ္ပဏ္ဏကျင့်စဉ်မှာဘုရားရှင်ကဘယ်လိုဟောလဲဣတိဣဇဒဝါကာယေကာယ ानु ပါတိဝိဟရတိဘိဓဝါကာယေကာယ ानु ပါတိဝိဟရတိဣဇဒဘိဓဝါကာယေကာယ ानु ပါတိဝိဟရတိဣတိဣတို့လည်းဣဇဒဝါကာယေဣဇဒဖြစ်သောကာယ၌မူ၏ကာယ ानु ပါတိကာယဟုအဖမန္တတရှုနေခြင်းဖြင့်ဖြစ်၍ဝိဟရတိနေလေ၏ဘိဓဝါကာယေဘိဓဖြစ်သောကာယ၌မူ၏ကာယ ानु ပါတိကာယဟုအဖမန္တတရှုနေခြင်းဖြင့်ဖြစ်၍ဝိဟရတိနေလေ၏ဣဇဒဘိဓဝါကာယေဣဇဒဘိဓဖြစ်သောကာယ၌မူ၏ကာယ ानु ပါတိကာယဟုအဖမန္တတရှုနေခြင်းဖြင့်ဖြစ်၍ဝိဟရတိနေလေ၏ဒီလိုဖျားဟောထားတယ်အဲ့တော့အဲ့ဒီနေရာမှာကာယနဲ့ပတ်သက်ပြီးတော့အတ္တကရာဆရာတော်ကဘယ်နှမျိုးဖွင့်ထားတယ်လို့မေးတော့ကာယ၃မျိုးဖွင့်ထားပါတယ်နော်အဲ့ဒီကာယ၃မျိုးကနံပါတ်၁ကဘာလဲအတ္တတပတ္တတကာယနံပါတ်၂ကကရဇကာယနံပါတ်၃ကနာမကာယကာယဘယ်နှမျိုးလဲ၃မျိုးကာယဆိုတာနဲ့ပတ်သက်ပြီးတော့ဘုန်းကြီးအနေနဲ့အကြံခဲရှိတာလေးတခုတင်ပြတာပါနော်ကျောင်းမှာနိုင်ငံခြားသားယောဂီတွေကရှိတော့သူတို့နဲ့ဒီပိုင်းကြီးကို မာလီဘဏ္ဍတုတ်တံကိုမိုးရင်ကအတင်းပင်းရည်နဲ့အကျိတ်နဲ့တော်တော်လေးဆွေးနွေးရတယ်။ဒီကာယဆိုတဲ့စကားလုံးကိုသူတို့ကဘော်ဒီလို့ဘာသာပြန်တယ်။ခွန်ကြီးကအဲ့ဒီဘော်ဒီဘာသာပြန်တာမဟုတ်ဘူးနဲ့တူတယ်။ဒါသူတို့ကတော်တော်လေးအကျိတ်နဲ့ဆွေးနွေးတယ်။သူတို့ကလည်းဟုတ်တယ်မှန်တယ်။နားလည်းဘူးတော့တော်တော်လေးဝေးလိမ့်မယ်လို့ခွန်ကြီးထင်တယ်နော်။ဒီတော့ဒီနေရာမှာကာယဆိုတဲ့နဲ့ပတ်သက်ပြီးတော့အထက်ကရာဆရာတော်ရဲ့ဖိတ်ဆိုခြင်းကလေးကိုနည်းနည်းလေးနားထောင်ကြည့်ပါနော်။ခွန်ကြီးဘုဒ္ဓတရားအဖြစ်ဖတ်ပြပါမယ်။ဝိနောဒိမေအထက်ကရာပထမအတွက်ဇာမျက်နှာ298မှာဒီအာနာပါနသရုတ်တာဇံကိုပေါက်ပြီးတယ်သရောကောင်းကဝိပဿနာကိုကူးတဲ့အပိုင်းမှာဘယ်လိုစကူးရတယ်ဆိုတဲ့လုံလန်းခွင်လေးကိုသင်္ခါရဆရာတော်ကအရှင်းပြန်ထားတယ်။ဒောဟိတမပတ္တိတောဥဒ္ဒယအတ္တတာပတ္တတာနံသမုဒိယကရဇကာယောဇသိချင်းဇတိပတ္တတိဝိပဿနာကိုပုံမယ်နော်။ဟောဒောယောကဝတ္တရပုဂ္ဂိုလ်တိတမပတ္တိတောသရုတ်တာဇံတမပတ်မှာဥဒ္ဒယအထ၍အတ္တတပတ္တနံသအတ္တပတ္တကာယတရားတို့ကို၎င်းသမုဒယအတ္တပတ္တယအကြောင်းရင်းဖြစ်သောကရဇကာယောသကရဇကာယတရားကို၎င်းစိတ်တင်သစိတ်ဆိုတဲ့နာမကာယတရားကို၎င်းဣတိဤသို့လျှင်ပတ္တတိသိအောင်မြင်အောင်ရှု၏သရုဒ္ဒဇံသမာဓိမှထပြီးတော့ဝိပဿနာကိုရောင်းမယ်ဆိုလို့ရှိရင်နံပါတ်၁ဘာရှုတယ်လဲအတ္တပတ္တကာယနံပါတ်၂ထိုအတ္တပတ္တကာယရဲ့အကြောင်းရင်းဖြစ်တဲ့ကရဇကာယနံပါတ်3အကြောင်းအတ္တပတ္တကိုဖြစ်စေတဲ့စိတ်စေတသိက်လို့ခေါ်ဆိုအပ်တဲ့နာမကာယဟောလိုက်တော့ကာယဘယ်နှမျိုးလဲ3မျိုးအဲ့ဒီကာယ3မျိုးကိုရှုပြီးပြီးတော့အတ္တပတ္တကိုဘာဖြစ်လို့ကာယခေါ်လဲလို့မေးတော့ဘုန်းကြီးတို့ဒီဘက်မှာဝင်လေဖက်လေကိုပန့်ပြီးတလေးပါတာရှုကြည့်ပါတလေးပါရှုနိုင်တဲ့ယောဂီသရောကောင်းများကဒါလေးပါရှုလိုက်ပြီဆိုလို့ရှိရင်တော့ကလအမောင်းလေးတွေပဲတွေ့တယ်။အဲဒီကလအမောင်းတမောင်းတမောင်းကိုတက်ခွက်လိုက်ရင်တမောင်းတမောင်းမှာပထဝီအာမောဒီဇောဝါယောအစဉ်အနအယတာဩဇာဆိုပြီးသဘောတရားရှိခုအဲဒီထဲမှာတမောင်းမှာရှိတဲ့ပထဝီနဲ့နောက်တမောင်းမှာရှိတဲ့ပထဝီတို့ရိုက်ခတ်လိုက်တဲ့အချိန်ခါမှာအသက်ရှူတန်လို့ခေါ်ဆိုအပ်တဲ့အတန်လေးတစ်ခုပေါ်လာတယ်။ပေါင်းလိုက်တော့ဘယ်နှခုလဲ၉ခု။အဲဒီ၉မျိုးသောရုပ်တွေများစွာပေါင်းစုထားတဲ့အပေါင်းအစုဖြစ်ခြင်းကြောင့်အတ္တတပတ္တဝင်လေထွက်လေကိုကာယလို့ဒီလိုခေါ်တယ်။နောက်တစ်ခုနံပါတ်1ကရဇကာယအဲ့ဒီကရဇကာယကအခြေခံအတ္တတပတ္တကာယကိုဖြစ်ပေါ်စေတတ်တဲ့အခြေခံအကြောင်းရင်းတရားတွေကိုကရဇကာယနာမကာယဆိုပြီးဒီလိုခေါ်တယ်။ဘုန်းကြီးတို့ဗဘဲဖို့ကြီးတစ်ခုရှိတယ်။လေးပြောင်းဆိုတာရှိတယ်။ဗဘဲဖို့ဆိုတာလည်းရှိတယ်။ယောက်ျားရဲ့ကိုယ်ကိုဆွဲမှုဆိုတဲ့လုံလဝရိယလည်းရှိတယ်။အဲဒီလိုဆိုလို့ရှိရင်ဒီလေးပြုံကနေလေးတွေထွက်မလာဘူးလား။ထွက်လာတယ်။လုံးကပေါင်းစုံလိုက်တဲ့အချိန်ကမှလေးတွေကဝင်လိုက်ထွက်လိုက်ဖြစ်နေတယ်။အဲဒီပုံစံအတိုင်းပဲဒီညမှာလဲကာယလို့ခေါ်ဆိုအပ်တဲ့ကရဇကာယရဲ့စိတ်ကဲနှာခေါင်းလို့ခေါ်ဆိုအပ်တဲ့နှာခေါင်းဘုရဲ့ဒါနှာခေါင်းဘုပြုံလေးပေါ့။ဒါတွေကိုဆွဲပြပြီးတော့ဝင်လေထွက်နေဆိုတာကဖြစ်ပေါ်လာရတယ်။အဲ့တော့ဒီနေရာမှာအတ္တပတ္တကာယအကြောင်းတော့ပြောပြပြီကရဇကာယဆိုတာကဘာကိုကရဇကာယခေါ်လဲဒီလိုသိဖို့မလိုဘူးလားလိုရတယ်နော်သောအထာတော်ဘုဒ္ဓနိသေဝဥပါဒရူပနိစာအထက်ကရာများကရှင်းထားတယ်စကားလုံးမှာကရဇကာယကရဇကာယဆိုတာဒီသာမဟုတ်ပါဘူးကဲ့သောတုကရဇကာယဟူသည့်အထာတော်တရားကိုအနတ်သဘောအဖြစ်ဘုဒ္ဓရူပင်သေယဝဘုဒ္ဓယောလကဥပါဒရူပနိစ္စဘုဒ္ဓယောတတိလေးပါးကိုဖြစ်ကြောင်းရေးဖြစ်ပေါ်လာသော24မျိုးသောဥပါဒယုတ်ဥပါဒယုတ်တို့၎င်းသည်ဘုဒ္ဓယုတ်နဲ့ဥပါဒယုတ်တွေကိုပဲကရဇကာယလို့ခေါ်တယ်ဘုဒ္ဓယုတ်ဆိုတာကဘာလဲပထဝီအာဘောဒီဇောဝါယောတတိလေးပါးဥပါဒယုတ်ဆိုတာကတတိလေးပါးကိုဖြစ်ကြောင်းပြီးဖြစ်ပေါ်နေတဲ့24မျိုးသောဥပါဒယုတ်တရားတွေတဲ့ဒီတော့ပေါင်းလိုက်တဲ့အခါကျတော့ယုတ်28ပါးစုံမသွားဘူးလားစုံသွားတယ်ဒီခန္ဓာအင်းကြီးတိဆောက်တာကယုတ်28ပါးဆိုတာကအမျိုးအစားကိုပြောတာပါနော်28မျိုးသောယုတ်ဒီတစ်မျိုးတစ်မျိုးမှာအရင်အတွက်ကတော့များစွာရှိမယ်ဒါဖြစ်လို့လေခန္ဓာအင်းတိဆောက်တာကကလခေါ်တဲ့အမှုန်လေးတွေအနေနဲ့တိဆောက်တာတော့ဒီအမှုန်လေးတွေကဒီအတွက်နဲ့အစားပေါင်းများစွာတည်လိမ့်မယ်လို့ယူဆရပါတယ်အဲ့တော့သိငယ်နေတဲ့အမှုန်လေးတွေညာနဲ့တချင်းနဲ့မှာပြန်ကျုံဖြစ်နေတာကိုချင်းတွယ်ကြည့်လို့ချင်းတွယ်ရသကောင်းလို့သာချင်းတွယ်ကြည့်မယ်ဆိုရင်ဒိဋ္ဌိသာကံလို့ရှိတယ်လို့ဆိုရှိတယ်။ဒါတော့အမုံတိုင်းအမုံတိုင်းမှာကတန်ကြီးလေးပါရှိနေပါတယ်။အမုံတိုင်းအမုံတိုင်းမှာတန်ကြီးလေးပါရှိနေတဲ့အတွက်ကြောင့်အမုံတိုင်းအမုံတိုင်းမှာတည်ရှိနေတဲ့တန်ကြီးလေးပါကိုသာဝကတွေကိုဆင်းအောင်ရှုနိုင်ပါလားလို့မင်းမရှုနိုင်ဘူးနော်။ တချို့တော့နည်းနည်းပါးပါးတော့ချုပ်နိုင်တယ်မချုပ်လိုက်နိုင်တာလည်းအများကြီးရှိတယ်ချုပ်လိုက်နိုင်တာလည်းနည်းနည်းပါးပါးပဲရှိမယ်လို့ဒီလိုဆိုလိုပါတယ်အဲဒီတော့မင်္ဂလာအမုံတိုင်းအမုံတိုင်းမှာကြီးရှိနေတဲ့ဓာလိဘဓာလိဘဆိုတာဓာလိဘတွေများစွာရှိပါတယ်ဇာတိလိဘဆိုတာကတော့သူရကိုယ်တိုင်ချုံငုံပြီးတော့ပြောဆိုလိုက်တဲ့စကားတစ်ခုသာဖြစ်တယ်အဲဒီဓာလိဘကိုဖိတွယ်ပြီးဖြစ်ပေါ်နေတဲ့ဥပါဒယုတ်တွေလည်းများစွာရှိတယ်ဒါပေမဲ့အဲဒီသဘောသူရကိုယ်ပေါင်းစုလိုက်မယ်ဆိုလို့ရှိရင်အမျိုးအစားဘယ်လောက်ရှိလဲ24မျိုးအဲဒီ24မျိုးသောယုတ်တရားတွေကိုအစွတ်ပြီး၎င်းအသက်ရှင်လို့တဲ့စိတ်စိတ်တွေတင်းကိုအစွတ်ပြီး၎င်းအသက်ရှင်လို့တဲ့စိတ်စိတ်တွေကဘာလဲနာမကာယအဲ့ဒီကရဇကာယနာမကာယတွေကအကြောင်းရင်းအကြောင်းရင်းဖြစ်တဲ့ကရဇကာယနာမကာယအကျိုးဖြစ်နေတဲ့အတ္တတပတ္တကာယပေါင်းလိုက်တော့ကာယဘယ်နှမျိုးရှိလဲ၃မျိုးအဲ့ဒီအတ္တတပတ္တကာယကရဇကာယနာမကာယတွေ